Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington Bureau of American တန်ကနေ2015ခုနှစ်နိုဝင်ဘာ17ရက်ဗုဒ္ဓဟူးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါရွေးကောက်ပွဲရလဒ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအဆက်ထုတ်ပြန်ပြနေပြီး NLD ပါတီကိုယ်စားလှယ်လောင်းတွေအများစုအနိုင်ရနေစေပါသမ္မတပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးလို့တဲ့အကြောင်းဒေါက်ဆန်းစုကြည်ကစာပို့ပြီးပန်ကြားထားပါတယ်မြန်မာရွေးကောက်ပွဲနဲ့ပတ်သက်ပြီးဗြိတိန်နဲ့ကနေဒါဝန်ကြီးချုပ်တွေကမြန်မာလူထုကိုဂုဏ်ပြုချီးကျူးကြပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့
ညမျိုးတော့ညမျိုးကြီးပဲဘယ်လိုကံစားလဲမသိဘူး။ညနေမှညနေတုံးနေသလိုလိုခုံနေသလိုလိုဝင်းသားသလိုလိုတော့ကံစား
။ရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာပြည်သူတို့ရဲ့စိုးရိမ်တဲ့တချို့ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအကြောင်းကိုမကြားခင်မှာနားဆင်ရပါပါတခါရှမ်းတောင်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့သတင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကြော်ကြော်သိနေနန်းလောင်တို့ကကြီးညာပေးมาဖြစ်ပါတယ်ဗျာ
မြန်မာရွေးကောက်ပွဲရလဒ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့မှဆက်လက်ကြီးညာပေးနေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာအနိုင်ရပြီးတော့ဆက်ဦးဆောင်နေပါတယ်ပြည်သူ့လွတ်တော်အတွက်အခုချိန်ထိတည်ထားပြည်သူများရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်အမှတ်နေရာ134နေရာအမျိုးသားလွတ်တော်မှာ89နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အသီးသီးမှာ234နေရာအနိုင်ရထားပြီးလို့ Writer သတင်းဌာနကဖော်ပြပါတယ်ပြည်တော်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်မှာ8နေရာအမျိုးသားလွတ်တော်မှာ4နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အသီးသီးမှာ26နေရာအနိုင်ရထားပါတယ်ပြည်သူ့လွတ်တော်9နေရာအမျိုးသားလွတ်တော်2နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော် 14 နေရာကိုတော့တခြားနိုင်ငံရေးပါတီအသီးသီးကအနိုင်ရထားတာပါဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရလဒ်ညင်ချက်တွေထဲမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကော်မှုမဲစင်တာနဲ့ပါအနိုင်ရတဲ့ရလဒ်လည်းပါဝင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံတော်သမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်တမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့နဲ့တွေ့ဆုံဆွေးနွေးလိုတဲ့အတွက်စီစဉ်ပေးဖို့နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့တရားစာတစောင်းစီပေးပို့ပြီးတော့မြစ်တာရက်ခံထားပါရယ်ရွေးကောက်ပွဲကနေတစဉ်ဖော်ထုတ်ခဲ့တဲ့လူထုဆန္ဒကိုတည်ငြိမ်အေးချမ်းမှန်ကန်စွာအကောင့်ထည့်ဖော်ရာဟာနိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူပြည်သားတွေရဲ့နှလုံးစိတ်ဝမ်းအေးချမ်းရေးအတွက်လွန်စွာမှအရေးကြီးတယ်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပေးပို့တဲ့စာရင်းမှာဖော်ပြထားပါရယ်ဒီကိစ္စနဲ့ပတ်သက်လို့အမျိုးသားပြန်လည်တင်မြတ်ရေးသဘောထားကိုအခြေခံပြီးလာမယ့်သတင်းပတ်အတွင်းအဆင်ပြေတဲ့အချိန်မှာလာရောက်တွေ့ဆုံနိုင်ရေးစီစဉ်ပေးပါလို့သမရပြည်ထောင်စုလွှတ်တော်နိုင်ကနဲ့ကာကွယ်ရေးဦးစီးချုပ်တို့စီကိုပေးပို့တဲ့စာရင်းမှာဖော်ပြထားတာပါဒေါအောင်ဆန်းစုကြည်ပေးပို့တဲ့စာနဲ့ပတ်သက်လို့သမရဦးသိန်းစိန်ကပြန်ကြားဖို့တာဝန်ပေးတဲ့အတွဲဆိုပြီးပြန်ကြားရေးဝန်ကြီးဦးရထွတ်က NLD ကိုပေးပို့တဲ့စာထဲမှာတွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်မယ်လို့ပြောထားပါတယ်NLD ရဲ့တရားဝင် Facebook စာမျက်နှာမှာတင်ထားတဲ့ဝန်ကြီးဦးရထွတ်ပြန်ကြားတဲ့စာထဲမှာဒီကနေ့ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်နေရအများစုနဲ့ဥဆောင်အနိုင်ရတဲ့အပေါ်ဂုဏ်ပြုကြောင်းမှဖော်ပြထားပါတယ်။သူရဦးရွှေမန်းကလည်းသူ့ရဲ့တရားဝင် Facebook စာမျက်နှာမှာတောင်ဆန်းစုကြည်ပေးပို့တဲ့စာမူရင်းနဲ့အတူသူ့ရဲ့အကြောင်းပြန်ကြားချက်ကိုလည်းရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်အတွင်းအစဉ်ပြေမဲ့အချိန်မှာအမျိုးသားတင့်မြတ်ရေးကိုအခြေခံပြီးတခြားအရေးကိစ္စတွေရှိပါကလည်းဆွေးနွေးနိုင်ဖို့စီစဉ်ဆောင်ရွက်သွားမယ်လို့သူရဦးရွှေမန်းကပြောထားပါဗျ။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဖက်ကတရားဝင်အကြောင်းပြန်ကြားတယ်ဆိုတာမျိုးတော့အခုချိန်ထိမသိရသေးပါဘူး
။မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့တမိုင်းဝင်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီကိုဦးတည်တဲ့လမ်းကြောင်းမှာအရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးအပြောင်းအလဲလူကျင်တဲ့စံတော်ကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြသခဲ့ကြတဲ့မြန်မာလူထုရဲ့အောင်ပွဲဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအကြီးအကျယ်ပြောဆိုလိုက်ပါတယ်။အဆိုရသည့်ဖွဲ့စည်းမှုရှိတာနဲ့အမျှငြိမ်းချမ်းစွာနဲ့ချောမွေ့စွာအတွင်ကူပြောင်းရေးအတွက်သက်ဆိုင်သူတွေအားလုံးအတူတကွလက်တွဲလှုပ်ဆောင်ဖို့တိုက်တွန်းပါကြောင်းလည်းပြည်ထောင်စုဝန်ကြီးချုပ်ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီမိုကရေစီနီးလမ်းပိုကျပြီးတာဝန်ခံမှုရှိတဲ့အဆိုရတရားပေါ်ပေါက်ရေးဆက်လက်လှုပ်ဆောင်နေကြတာနဲ့အမျှဒီရွေးကောက်ပွဲမှာမဲပေးခွင့်မရသူတွေအပါအဝင်မြန်မာလူထုကိုထောက်ခံအားပေးဖို့ပြည်ထောင်နိုင်ငံကအစဉ်သင့်ရှိပါတယ်လို့လည်းဝန်ကြီးချုပ်ကင်မရွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူကနေဒါဝန်ကြီးချုပ်သစ်ဂျက်စတင်ထရူဒိုကလည်းတမိုင်းဝင်ရွေးကောက်ပွဲအတွက်မြန်မာလူထုကိုချီးကျူးဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနီလမ်းပိုင်းဆိုင်ရာစိန်ခေါ်မှုတွေရှိပေမဲ့ဒီရွေးကောက်ပွဲတွေဟာပုံမှုပွင့်လင်းပြီး ပို့ပြီးတော့ဒီမိုကရေစီနီလန်းကြတဲ့လူအဖွဲ့စီတရားစီမြန်မာနိုင်ငံဆက်လက်အသွင်ကူးပြောင်းရေးမှာအရေးကြီးတဲ့မှတ်တိုင်တစ်ခုဖြစ်ပါတယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဘယ်လိုအငင်းပွားမှုသဘောထားကွဲပြားမှုတွေပဲဖြစ်ဖြစ်အပြူသဘောဆောင်ဖြည့်ရှင်းရေးအတူတကွလှုပ်ဆောင်ကြဖို့နဲ့ရွေးကောက်တင်မြောက်ခံရတဲ့အစိုးရအဖွဲ့အစ်ကိုငြိမ်းချမ်းစွာလွှဲပြောင်းရေးသက်ဆိုင်သူအားလုံးကိုအားပေးပါတယ်လို့ဆိုပါတယ်။မြန်မာလူထုဟာအဲ့ဒီလိုအခြေအနေကိုရရှိခံစားတတ်ပါတယ်လို့လည်းကနေဒါဝန်ကြီးချုပ်သည်ဂျက်စတင်ထရူဒိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ရွေးကောက်ပွဲမှာအနိုင်ရတဲ့နိုင်ငံရေးပါတီအသီးကလွတ်တော်ကိုယ်စားလှယ်လောင်းတွေနဲ့အတူသူတို့ပါတီကအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကပူပေါင်းလက်တွဲပြီးနိုင်ငံအကျိုးပြည်သူအကျိုးဆက်ပြီးကြိုးပမ်းဆောင်ရွက်သွားမယ်လို့ပြည်ထောင်စုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာရီမှာထုတ်ပြန်တဲ့တဝန်လွာတရက်မှာဖော်ပြထားပါတယ်။သူတို့ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအောင်နိုင်ရေးထောက်ခံခဲ့ကြသူတွေကိုကျေးဇူးတင်တဲ့အကြောင်းလည်းဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကတော့ဒီရွေးကောက်ပွဲမှာသူတို့ပါတီအနေနဲ့လွတ်တော်ကိုယ်စားလှယ်တင်ရမှာအနိုင်မရတာကိုအတိအမှတ်ပြုတဲ့ကြေညာချက်တစ်ခုဒီကနေ့ရက်စွဲနဲ့ပဲထုတ်ပြန်ပါတယ်ပြည်သူတွေကတာဝန်မပေးအပ်တဲ့အတွက် NEF ပါတီအနေနဲ့လွတ်တော်နိုင်ငံရေးမှာတရားဝင်ပါဝင်ထမ်းဆောင်ခြင်းမပြုနိုင်တော့ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်အသီးသီးဒေသအသီးသီးမှာမဲအပြတ်အသတ်နဲ့အနိုင်ရနေတာကိုဖော်ပြထားသလို NLD ပါတီရဲ့အောင်မြင်မှုကို NDF ပါတီကဂုဏ်ယူပါကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2020ပြည်နှစ်ကလုပ်တဲ့ရွေးကောက်ပွဲဝင်ရင်းမဝင်ရင်းနဲ့ပတ်သက်ပြီးအဲ့ဒီအချိန် NLD ပါတီရင်းတဘောထားကွဲပြီးတဲ့နောက် NLD ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဦးခင်မောင်ဆွေနဲ့ဒေါက်တာတန်ငိမ့်တို့ဦးဆောင်ပြီး NDF ပါတီကိုထူထောင်ပြီးတော့2030ပြည့်နှစ်ရွေးကောက်ပွဲဝင်ခဲ့ကြတာပါ NLD ပါတီကတော့အဲ့ဒီတုန်းကရွေးကောက်ပွဲမဝင်ခဲ့ပါဘူ
း View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒုညနေပဲတရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်လက်ရှိအချိန်ထိပြည်သူ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်နေရအများစုနဲ့ဦးဆောင်နေတဲ့အတွက်ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိဖို့ဆန်းဆောင်ခဲ့တဲ့ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အောင်မြင်မှုကိုလိုက်လဲဝမ်းမြောက်စွာချီးကျူးဂုဏ်ပြုအပ်ပါတဲ့အကြောင်းမြန်မာသမ္မတရုံးရဲ့မကြသေးခင်ကထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဒေါက်ဆန်းစုကြည်အဆိုပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းတွေပြီးဆုံးချိန်ထိနှစ်ဖက်ညှိနှိုင်းဆောင်ရွက်မယ်လို့လည်းအဲဒီထုတ်ပြန်ချက်မှာဖော်ပြပါတယ်။ရွေးကောက်ပွဲလွန်ကြာကာလတည်ငြိမ်ရေးချမ်းမှုရှိစေဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်သွားမယ်ပေါ်မှာဖြစ်ပါကြောင်းသိရှိနိုင်ဖို့လည်းထုတ်ပြန်အပ်တယ်လို့ဖော်ပြထားပါတယ်။ရွေးကောက်ပွဲမှာတည်ငြိမ်အေးအေးချမ်းချမ်းနဲ့အောင်မြင်စွာကျင်းပနိုင်ခဲ့ပြီးတော့မဲပါဝံပေးခဲ့ကြတဲ့လူထုနဲ့သက်ဆိုင်ရာပုဂ္ဂိုလ်အားလုံးကိုလည်းကျေးဇူးတင်ကြောင်းသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဒုတိယကမ္ဘာစစ်အတွင်းတောင်ကိုရီးယားအမျိုးသမီးတွေကိုလိင်ဖြောဖြဲရေးလုပ်သားတွေအဖြစ်ဂျပန်တို့ကအတင်းခိုင်းစေခဲ့တဲ့အတွက်ဆယ်စုနှစ်ပေါင်းများစွာအငင်းပွားပွဲဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကအရာရှိတွေဆိုးလ်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတောင်ကိုရီးယားနိုင်ငံဆိုးလ်မှာနိုင်ငံထိပ်သီးအစည်းအဝေးကျင်းပခဲ့တော့ကသမရပတ်ကွန်ဟင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေတို့ကမပြေဆုံးနိုင်နေတဲ့ဒီကိစ္စကိုဒီနှစ်ကုန်ပိုင်းမှာပြည်လဲအောင်ဖြေရှင်းကြဖို့တဘောတူထားကြတာပါ။2012ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာတဲ့ Conservative Party ဝင် Mr. Abe ကဂျပန်ရဲ့စီရင်အနေအထားကိုပိုးပြီးအကောင်အောင်လှုပ်ဆောင်ခဲ့ပါတယ်စစ်အတွင်းကဂျပန်တို့ရဲ့ကြမ်းကြုတ်ရက်စက်တဲ့လုပ်ရတွေကိုဝန်ရင်ချုပ်နဲ့သူ့ကိုထောက်ခံသူတွေကညှင်းဆမှုအကျိုးစားတာဒါမှမဟုတ်ဒီကိစ္စကိုအရေးမကြီးတယ်လို့လှုပ်ဖို့ကြိုးစားတယ်ဆိုပြီးဆွဆွဲပြောဆိုခံရတာလည်းဖြစ်ပါတယ
်မြန်မာအင်ဂျင်ထိုင်းနိုင်ငံမှာလူမောင်ခိုကူးသူတွေကိုအစိုးရကနှိမ့်နေတဲ့အချိန်ထဲမှာပဲလူကုန်ကူးသူတွေလို့တန်တရားရှိသူ88ယောက်ကိုဘန်ကောက်မြို့ကတရားရုံးတစ်ခုမှာဒီကနေ့ရုံးထုတ်ခဲ့တဲ့အကြောင်းရိုက်တာသတင်းတော့နော်ဒက်ရှာဟိုဝစ်ကပြောပါတယ်ဒါဟာလူကုန်ကူးသူများပြားကိုထိုင်းတရားရုံးမှာရုံးထုတ်တာတွေနဲ့နောက်ဆုံးထွက်လာတဲ့ရုံးထုတ်မှုဖြစ်ပြီးတန်ရရှိသူ88ယောက်ကိုအထောက်အထားတွေမျက်မြင်သက်သက်တက်တွေနဲ့စစ်ဆေးမယ်လို့စစ်ဆေးမှာဖြစ်လို့တရားစစ်ဆေးမှုတွေချိန်ကြာမြင့်ဖို့မျှော်လင့်ရပါတယ်။ဒီနေ့အစောပိုင်းကမလေးရှားနယ်စပ်ထိုင်းနိုင်ငံဘက်ကမှလူမောင်ခိုကူးသူတွေရဲ့အနားယူစခန်းတစ်ခုအနီးလူသေအလောင်း30လောက်ကိုရှာတွေ့ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကဝန်ဝန်ဝေဖန်ပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်အစိုးရကစုံစမ်းစစ်ဆေးတာတွေနဲ့ဖမ်းဆီးတာတွေစက်တိုက်စုတို့လုလာခဲ့တာပါ။တရားမဝင်သွားလာသူများပြားဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။သူတို့ဟာသူတို့ရဲ့နေရာတိုင်းပြည်မှာဘာသာရေးဖိနှိပ်မှုတွေနဲ့ဆင်းရဲနွမ်းပါမှုတွေကြောင့်တိုင်းပြည်ကိုစွန့်ခွာပြီးမကြာခဏဆိုသလိုမလေးရှားနဲ့ထိုင်းနိုင်ငံတွေကိုပင်လယ်လန်းခီးကနေအသက်ဆုံးသွားလာကြရတယ်လို့လည်းဆိုကြပါတယ်။မကြာခဏဆိုသလိုပဲထင်းထင်းစခန်းတွေမှာအကြက်ကန်ငွေတောင်းပြီးဖမ်းဆီးထိန်းသိမ်းတာခံရလေရှိတယ်လို့နှိမ့်ဆက်ညှဉ်းပန်းခံရတာနဲ့အစာရေစာပြက်လက်တာတွေနဲ့လည်းကြုံရလေရှိတယ်လို့သတင်းတွေကပြောပါတယ်။
ဥရောပကိုဒီနှစ်အတွင်းထွက်ပြေးလာကြတဲ့ထောင်းတောင်းချီတဲ့ရွှေပြောင်းနေထိုင်ကြသူတွေနဲ့ဒုက္ခသည်တွေရေတိထက်ပိုကောင်းအောင်ကင်တွယ်ဖြစ်ရှင်နိုင်မှုစ조사တဲ့အနေနဲ့အာဖရိကနဲ့ဥရောပတမကနိုင်ငံပေါင်း60ကျော်ကကောင်းဆောင်တွေမယ်တာနိုင်ငံမှာတွေ့ဆုံဆွေးနွေးနေကြပါတယ်။တင်းညီလာခံကိုပုတ်ထူးနဲ့ကြာရာပေးနေရဲ့ကျင်းပါတာပါ။ရွှေပြောင်းဒုက္ခသည်တွေသူတို့နိုင်ငံကနေထွက်ပြေးလာကြတဲ့အကြောင်းရင်းကိုရှာဖို့သူတို့တွေတရားဝင်နေလနဲ့ဝင်လာနိုင်အောင်လုပ်နိုင်ဖို့ပိုကောင်းတဲ့အစီအစဉ်တွေထားရှိဖို့နဲ့ရွှေပြောင်းဒုက္ခသည်တွေကိုတိထက်ပိုပြီးအကာအကွယ်ပေးဖို့ကိုညီလာခံမှာဆွေးနွေးကြဖို့ဖြစ်ပါတယ်။ဒါအပြင်လူကုန်ကူသူတွေကိုချေမုန်းဖို့နဲ့နိုင်ငံရေးခလုံးခွင့်ပေးဖို့အချက်လက်တွေနဲ့ကန့်ညင်မှုရှိတဲ့လူတွေကိုနှိယက်ရင်ပြန်ပို့ဖို့အာဖရိကတိုက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွေလည်းဆွေးနွေးကြမှာဖြစ်တယ်လို့ EU ကပြောပါရယ်။အခုလိုကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ဥရောပကအာဖရိကတိုက်နိုင်ငံတွေကိုဒေါ်လာ1.8ဘီလျံအကူအညီပေးဖို့ကမ်းလှမ်းထားပါရယ်။ဒါပေမဲ့လည်းဥရောပရဲ့တုံ့ပြန်ဆောင်ရွက်မှုကလူခွင့်ရင်းနဲ့စီးပွားရေးအခွင့်အလမ်းမရှိတဲ့ဒေသတွေစီကိုလူတွေကိုပြန်ပြီးတွန်းပို့နေတာလားဆိုပြီးမေးခွန်းထုတ်နေကြပါရယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြန်ခွင့်ရဖို့ကြိုးစားနေကြသူတွေရဲ့အင်္ဂါနေ့ညကစကားဆက်တူပွဲမှာအမေရိကန်နယ်စပ်ဒေသတွေကိုပို့ပြီးလုံခြုံအောင်လုပ်သွားဖို့ကိစ္စအားလုံးကထောက်ခံခဲ့ကြပါတယ်။လူမှုကြီးကြပ်ရေးစီးပွားရေးနဲ့အမေရိကန်ဟာကမ္ဘာဘယ်အဆင့်ဘယ်နေရာမှာရှိနေတယ်လဲဆိုတာတွေကိုကိုယ်စားလှယ်လောင်းတွေအခြေတင်ဆွေးနွေးကြတာပါ။တိုင်းပြည်တွင်းကတိုင်းပြည်တွင်းမှာတန်းနေချီရှိနေတဲ့တရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေရေးဘယ်လိုကင်တွယ်မလဲဆိုတဲ့ပေါ်အမြင်မျိုးမျိုးရှိပေမဲ့နေဆက်လုံချုံရေးတူမျိုးမျိုးကိစ္စကိုတော့အားလုံးကထောက်ခံကြပါရခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါးတစ်ပုဒ်ကိုပြောပြချင်ပါတယ်။နံပါတ်17ရက်ကနေဒီကနေ့မနက်ပိုင်းကထပ်မံရရှိလာတဲ့ရွေးကောက်ပွဲရလဒ်တွေရအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့အပြတ်အသတ်အနိုင်ရရှိမယ့်အနေအထားကိုပို့ပြီးရောက်ရှိလာပါတယ်။အောက်လွတ်တော်မှာလွတ်တော်ကိုယ်စားလှယ်အရေးအတွက်440ရှိပြီးအခုရေးတွက်ပြီးချိန်ထိ149နေရာမှာ135နေရာကိုတောင်ဆန်းစုကြည်ရဲ့ပါတီကအနိုင်ရရှိထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒီလိုအခြေအနေတွေပေါ်ပြည်သူတွေရဲ့စိုးရိမ်ချက်မျှော်လင့်ချက်တွေကို writer နဲ့ AP သတင်းတွေကိုကိုကအခြေခံပြီးတော့ကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မနေ့ကအထီးသူတို့ပြည်စုထားတဲ့စည်းကိန်းကဏ္ဍတွေအရာအောက်လွှတ်တော်မှာ80ရာခိုင်နှုန်းကျော်အနိုင်ရရှိထားတယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပြောဆိုထားတာပါ။အခုအချိန်မှာတော့လမ်းတွေပေါ်မှာလူလူဟာရွေးကောက်ပွဲရလဒ်တွေကိုစောင့်မျှော်နားဆင်နေကြပေမဲ့အနိုင်ရသူတွေကိုအာဏာလွှဲပေးပါမလားဆိုတဲ့အပေါ်စိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်။ရန်ကုန်မြို့ကတူဖြစ်တဲ့ကိုရွှေထွန်းက
အရင်ကတည်းကစိုးရိမ်မှုတွေခံစားခဲ့ရတာလေ။ဟုတ်လားစိုးရိမ်မှုတွေနဲ့အမြဲတမ်းခံစားခဲ့ရတာ။အခုလည်းစိုးရိမ်မှုရှိတယ်။စိုးရိမ်မှုကတော့တည်ဘူး
။2012ခုနှစ်အထိအာဏာကိုထိန်းချုပ်ခဲ့တဲ့စစ်အစိုးရအနေနဲ့သူတို့ကျင်းပပေးခဲ့တဲ့1990ရွေးကောက်ပွဲမှာ NLD ပါတီအပြတ်တက်အနိုင်ရခဲ့ပေမဲ့အာဏာလွှဲပြောင်းပေးခဲ့ခြင်းမရှိတာကြောင့်လူမှုတွေကြားအခုလိုစိုးရိမ်ပူပန်မှုတွေလည်းရှိနေတာပါ။အသက်89နှစ်အရွယ်ဦးပသိန်းက
လူလည်းကိုယ်တော့မဖြစ်နိုင်ပါဘူး။ဟာထင်တာတော့ဒီ။ဒါလည်းတော့ဒီကတက်လာမယ်လို့ဟိုကြံခဲ့တဲ့ဟာနဲ့ဒါအောင်စားနှိုင်းရောနော်အစီအစဉ်နဲ့ကျွန်တော်လိုရမယ့်ကိစ္စတွေပေါ့ကြောင်းနဲ့ကြောင်းနားလည်မှုလေးတွေရှိရမယ်ပေါ့နော်အဲသဘောထားကြည့်ရမယ်ပေါ့အဲဟောဘာလို့လဲအဲလိုပဲကျင်မြင်တယ်ပေါ့နော
် NLD အနေနဲ့အစိုးရဖွင့်နိုင်မယ်ဆိုရင်လွှတ်တော်ရဲ့အမတ်နေရာ3ပုံ2ပုံကျော်ကိုအနိုင်ရရှိဖို့လိုမှာဖြစ်ပြီး1960ခုနှစ်လောက်ကစလို့ဒါဟာပထမဆုံးအကြိမ်ဒီမိုကရေစီနည်းလမ်းတစ်ချက်နဲ့ဖွဲ့စည်းနိုင်မယ်အစိုးရတည်းရဲ့လည်းဖြစ်တာပါအစိုးရနဲ့တက်မတော်အကြီးကြီးတွေအနေနဲ့ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုလက်ခံမယ်လို့ပြောကြားထားပေမဲ့ဒေါန်ဆန်းစုကြည်နဲ့လက်ရှိခေါင်းဆောင်တွေကြားအာဏာလွှဲပြောင်းလုပ်ရမယ့်ကိစ္စကတော့အချိန်ဘလောက်ကြာမယ်ဆိုတာနဲ့ပတ်သက်လို့မသေးမချာဖြစ်နေသေးပဲလို့သုံးသပ်သူတွေကဆိုပါတယ်ဒီတော့တွင်မြန်မာလူမှုကြားမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အပေါ်မျှော်လင့်ချက်တွေပိုးတိုးလာနေပါတယ်တက္ကစီကားမောင်းသူဖြစ်တဲ့ကိုတိုက်ထွန်းနဲ့ကိုတန်းနိုင်ဆိုးတို့က
အန်နေဒီပါတီတာဆိုရတဲ့ဖွဲ့ဖြစ်မယ်ဆိုရင်တော့ကျွန်တော်တို့ကတော့စီးပွားရေးတွေလူမှုဟိုနောက်ပြီးတော့ချမ်းမာရေးပညာရေးတွေပေါ့ဗျအဲ့ဒါလေးနဲ့အတူတရားဥပဒေစိုးမိုးရေးတွေအစပြောင်းလဲသွားမယ်ဆိုကျွန်တော်တို့ကတော့ထင်တယ်ပေါ့ကျွန်တော်ခင်မိဖွံ့ဖြိုးတိုးတက်တဲ့ပညာရေးကိုကျွန်တော်တို့အကြီးအကျယ်ပြောင်းလဲတာကိုလိုချင်ပါတယ်နှစ်အချက်ပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အလောက်ကိုင်ခွင်လမ်းတွေအများကြီးပေါ်များလာတဲ့အပြောင်းလဲကိုလိုချင်ပါတယ
်ဒီကနေ့ထုတ်ပြန်ထားတဲ့မြန်မာသမရယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားတဲ့ကြေညာချက်ထဲမှာတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိအချိန်ထိထုတ်ပြန်ထားတဲ့စည်းရင်းကိန်းဂဏန်းတွေအရရွေး ွေးကောက်ပွဲမှာဦးဆောင်နိုင်ရနေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အခရဒေါန်ဆန်းစုကြည်နဲ့ NLD ကိုချီးကျူးဂုဏ်ပြုကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်မယ်လို့ဖော်ပြထားပါတယ်။ဒါအပြင်ရွေးကောက်ပွဲကထွက်ပေါ်လာတဲ့လူမှုအဆုံးဖြတ်ရလဒ်ကိုအတိမတ်ပြုအကောင့်ထဲပို့သွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ဈေးတက်တူဖြစ်တဲ့ကိုထေးအောင်ကတော့သူ့ရဲ့မျှော်လင့်ချက်တွေကိုအခုလိုပြောဆိုပါတယ်။
ဟိုတော့အခုပေါ့နော် NLD တော့ဒေါအောင်ဆန်းစုကြည်တက်လာတဲ့အချိန်မှာလမ်းလေးသေးတယ်ပေါ့နော်ဘယ်လိုပေါ်မလဲဆိုလို့ရှိရင်ကြောင်းလိုက်တာအများကြီးရှိရပေါ့စနေတကြသူကဟိုဘယ်လိုပေါ်မလဲလုတ်ပေးမယ်လို့တော့ပြောတာပဲ
အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့1996နှစ်နဲ့အခုအချိန်ကွာခြားသွားပြီဖြစ်ကြောင်းပြောဆိုပါတယ်စီဆိုရက2011ခုနှစ်မှာအာဏာလွှဲပြောင်းပေးပြီးနောက်ပိုင်းလွန်ခဲ့တဲ့တနင်္ဂနွေနေ့နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့ရွေးကောက်ပွဲလေးဖြစ်ပြီးဒီနောက်ဆုံးရလဒ်ကိုတော့လာမယ့်ရက်သက်ပတ်နှစ်ပတ်အတွင်းသိရှိရမှာဖြစ်ပါတယ်ခင်ဗျာ
ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့စိုးရိမ်ချက်နဲ့တုံ့ပြန်တာတွေကိုကိုအောင်ကပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသမရဦးသိန်းစိန်လွှတ်တော်နိုင်ကသူရဦးရွှေမန်းကာကွယ်ဦးစည်းချုပ်မင်းဦးမင်းအောင်လိုင်ပေါ်ကျော်မူကြီးမင်းအောင်လိုင်တို့နဲ့တွေ့ဆုံဆွေးနွေးဖို့အတွက်စီစဉ်ပေးဖို့ကိုနှုန်းမ10ရက်နေ့ရက်စွဲနဲ့တရားစာဆောင်စီပို့ပြီးတော့မြစ်တာရက်ခံထားပါတယ်ဒီလိုတွေ့ဆုံဖို့တောင်းဆိုထားတာနဲ့ပတ်သက်ပြီးတော့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးဝင်းထိန်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
အင်္ဂဝင်းထိန်ဒီပါတီကနေပြီးတော့ဒီသမရအပါဝင်ပေါ့နော်တွေ့ဆုံခွင့်တောင်းထားတာရှိပါတယ်သမရကတော့စာပြန်တယ်လို့ကျွန်တော်တို့သိထားပြီးပါပြီဒီတက်မတော်ကာကွယ်ရေးဦးစည်းချုပ်နဲ့သူရဦးရွှေမန်းတို့ဇီကရောအင်္ဂေတို့ပြန်စာတွေများရပြီလားရှင
်ဦးရွှေမန်းကဇာရတဲ့အကြောင်းသူကတော့ပြင်မယ်ဆိုတဲ့အကြောင်းပြင်နေတိုးတိုးတိုးရအောင်တော့ပြန်ကြရရပါပြီ
တက်မတော်ဘက်ကရောရှင
်တက်မတော်တက်ချုပ်ရတော့မရသေးဘူးခုကြည့်တော့မရသေးဘူးခင်ဗျ
ဟုတ်ကဲ့ပါရှင်အန်ကယ်အန်ကယ်တို့ဒီတွေးဆောင်ဆွေးနွေးပွဲမှာအကူပြောင်းကာလအတွက်ဆွေးနွေးမှာလားဘယ်ဟာတွေကိုအဓိကထားဖို့အန်ကယ်တို့ဘက်ကရည်ရွယ်ထားပါလဲရှင
်ဆွေးနွေးမှာကျွန်တော်ဆွေးနွေးမှာမဟုတ်ဘူးလေကျွန်တော်တို့ဆွေးနွေးမှာမဟုတ်ဘူ
းတော့
ဆန်းစုကြီးဆွေးနွေးမှာအတူဆွေးနွေးမှာအကြောင်းတို့မပြောသေးဘူးဒါမှလို့အဲ့ဒီကိစ္စနဲ့ပတ်သက်လို့မမှတ်ခင်နေမှာမဟုတ်ဘူး
အော်ဟုတ်ကဲ့ပါရှင်အန်ကယ်နောက်တစ်ခုကအန်ကယ်ရဲ့နောက်တစ်ခုလေးထပ်မေးချင်ပါတယ်အခုဒီသမရကိုစားဦးရဲထွတ်ပေါ့နော်ပြန်ချိုင်းဝင်ကြီးပြန်ကြားတဲ့စာအပေါ်မှာရောအန်ကယ်တို့ဘက်ကသမရဘက်ကလူလူလားလားတွေ့ဆုံဖို့ဆန္ဒရှိတယ်လို့ယူဆလားဘလူများအန်ကယ်ဘက်ကသုံးသက်ချက်များပေးနိုင်မလားရှင
်သူစာထဲမှာတော့အချက်၅ချက်ပါတော့ဒီစာဝလက်ခံရကြီးကြောင်းရယ်နောက်ပြီးတော့ရုပ်ကဘက်မှာအောင်နိုင်မှုရတဲ့ဒီကြောင်းမို့လို့ကြီးကြီးကုန်းကြီးကြောင်းရယ်နောက်ပြီးတော့မှဒီကုပြောင်းကလာကိုချုံးမှုစွာဖြစ်စီခြင်းနဲ့ဆန္ဒရှိတယ်ဆိုတာရယ်နောက်တစ်ခုကဒီနောင်ဒီလိုပြောင်းလဲကြလိုက်တဲ့ပတ်သက်လို့ပူပေါင်းဆောင်ရမယ်ဆိုတဲ့ဟာရယ်ဒါတစ်ချက်ကတော့နံပါတ်၄ချက်ကတော့သူကပြည်သူစီးနဲ့ဆွေးနွေးမယ့်ကိစ္စကိုပြောင်းယူရဲ့ဘက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပြီးမှလုပ်ချင်တဲ့သဘောပါတဲ့အဖြစ်ပေါ့ဒီလိုတိကျတော့ကျွန်တော် website မှာတင်ထားတော့ကြည့်လိုက်ပါအဲ့လိုပြောတဲ့ခါကျတော့ဟိုသဘောထားကတော့ထဲရောက်ပြပြတယ်ပေါ့ပြပြတဲ့အခါမှာတော်တော်များများကျွန်တော်တို့ကနိုင်တဲ့ပါတီဖြစ်တဲ့အတွက်ကြောင့်မို့လို့အဖြစ်ပြောတာတဲ့ဒီကိုမပြီးပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်အန်ကယ
်ဟိုပါပေါ့ဒီကိစ္စကိုပြန်ညှိမထားဘူးဆိုတဲ့အချက်ကတော့ပြီးတာပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အန်ကယ်အရင်တော့ကတွေးဆောင်ဆွေးနွေးပွဲတွေနဲ့တော့ဟိုကွာတာပေါ့နော်အန်ကယ်တို့ကအခုဟာအများစု majority အနိုင်ရတဲ့ပါတီကြီးအင်အားကောင်းတဲ့ပါတီကြီးဖြစ်လာတော့အခုအန်ကယ်ရွေးကောက်ပွဲရလဒ်တီးရထွက်တဲ့အပေါ်မှာနှီးနေတယ်လို့များအန်ကယ်တို့ဘက်ကယူဆပါသလားရှင
်ခင်ဗျာတည်တည်လားကျွန်တော်ကြီးလေးတို့ပြောလိုက်ပါ
အန်ကယ်နောက်တစ်ခုကမနေ့တော့ကပါတီကကြေညာချက်ပေါ့နော်ထူးထူးဆန်းဆန်းကျွန်မတို့တွေ့ထားပါတယ်အဲ့ဒါတော့ဒီပါတီအင်ကြီးတွေဝစ်ဟိုဝယ်နေတာတွေအမြောက်အများတွေ့ရလို့သတိထားပါဆိုပြီးတော့အန်ကယ်တို့ဘက်ကကြေညာချက်တစ်ဆောင်လည်းတွေ့ထားပါတယ်ဆိုတော့
ဒီ
အန်ကယ်တို့အစိုးရမဖွဲ့နိုင်ခင်အာဏာအလွှဲအပြောင်းကာလနိုင်ငံတည်ငြိမ်ရေးပေါ်မှာပါတီဘက်ကစိုးရိမ်ချက်များရှိနေပါလားအန်ကယ်
အာဏာတို့ရင်မှာဘူးအကြောင်းလို့ဆိုရှင်ကျွန်တော်ကကိုယ်ကဒီလိုချိန်နေရအခုချိန်နေနဲ့မတူတော့ပြည်သူကအရန်ကိုနှိုးကြနေပြီအင်္ဂါညကနေနောက်နိုင်ငံကနေထားရလဲ1990ကအရန်ကွာလာ တို့တော့လည်းပဲဒီယူရိုပဲနိုင်ငံတွေကြောင့်မလို့ဒီမလို့လေဒီတွေကနေပြီးပြည်နာရှာနိုင်တဲ့အနေထားလေးကထားလေးတွေကိုတည်ထားပြီးတော့ရှောင်ရှားနိုင်အောင်ကာကွယ်နိုင်အောင်ကြီးစိုးမှုငွေအောင်ဒီစပေါ်လေးနဲ့ဒီလိုအသိရှိဖို့လှုပ်ဆောင်လိုက်တာပါ
NL party ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတပုဂ္ဂိုလ်တင်ဆက်ပေးသွားဖို့ရှိသလိုအစီအစဉ်ဒုတိယပိုင်းမှာဆိုရင်တော့ဖန်းစီခန်ဘဂဒကျောင်းသားခေါင်းဆောင်တွေရဲ့ကျမ်းမာရေးအခြေအနေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီ။ကျွန်တော်တို့ရဲ့ website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္လာကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္လာကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ရွေးကောက်ပွဲဆိုင်ရာသတင်းအစီအစဉ်တစ်ခုကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုဖြိုးလွင်အောင်နဲ့မတ်ဝရီတို့ကတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာ
ယူဒာဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ဟာရွေးကောက်ပွဲအနိုင်ရရှိတဲ့မဲဆန္ဒနယ်ပေါ်မူတည်ပြီးပြည်နယ်အစိုးရပူးပေါင်းဖွဲ့စည်းသွားနိုင်မယ်ရှိတယ်လို့နှစ်ပါတီတာဝန်ရှိသူတွေကပြောပါတယ်။ SNLD ရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လင်ကလောလောဆယ်မှာအပြစ်သက်မဲရလက်တွေမထွက်သေးတာကြောင့်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမညှိနှိုင်းရသေးဘူးလို့ဆိုပါတယ်
။လောလောဆယ်တော့ဘာလို့မညှိနှိုင်းတာလဲ။NLD ဘလောက်ချမ်းနေမှာ NLD ဘလောက်နိုင်လဲ SNLD ဘလောက်နိုင်လဲသူဘောကမှတူပါတယ်အခုကဒီသူကငွေတွေကပြောတာကြီးတက်ပါဒီမိုကရေစီအစီအစဉ်တွေလည်းကျွန်တော်တို့ပြီးသွားမှာပ
ါရှမ်းပြည်နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးတမောင်တို့ကလည်းအလားတူပြောကြားပါတယ
် SNLD နဲ့ပါအောင်မယ်သူတို့လည်း25နေရရတယ်ဒီနယ်မှာ25နေရပြည်သူလွတ်တော်သူ12နေရရတယ်
လက်ရှိအချိန်ထိရှမ်းပြည်နယ်ကရွေးကောက်ပွဲရလဒ်တွေရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်ခိုင်မျိုးပါတီတို့ကထိပ်မှအစဉ်အလိုက်ဥဆောင်နေကြပြီးတချို့မျိုးနယ်တွေမှာတော့မဲစင်းရလဒ်တွေထပ်ပေါ်မလာသေးပါဘူး NLD အနေနဲ့တချီလိတ်မိုင်းရောင်မိုင်းတုံဖဲခုံညောင်ရွှေကလော့နောင်ချူပင်တရမိုးမိတ်စတဲ့မျိုးနယ်တွေမှာအနိုင်ရထားသလို SNLD ကတော့ရှမ်းတိုင်းရင်းသားတွေအဓိကနေထိုင်တဲ့မြို့နယ်အတော်များများမှာနေရာပေါင်း40လောက်ထိအနိုင်ရနေပါတယ်
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းနှုံမြို့နယ်မှာရှိတဲ့မဲဆန္ဒနယ်တွေမှာတော့ဝါတိုင်းရင်းသားတွေရဲ့ဆန္ဒမဲတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာပြည်သူ့လွှတ်တော်တနေရာပြည်နယ်လွှတ်တော်တနေရာနဲ့အနိုင်ရရှိခဲ့တယ်လို့သိရပါဗျ။အစဉ်လာအားဖြင့်ရှမ်းပါတီတွေကအနိုင်ရတတ်တဲ့အဲ့ဒီနယ်မြေမှာပုံမှန်ချင်းဒေသဘက်ကဝါတိုင်းရင်းသားတောင်းကျော်ရဲ့မဲတွေနဲ့ NLD ကရရှိသွားတဲ့အတွက်ပြည်သူ့လွှတ်တော်မှာပါအနိုင်ရသွားတာဖြစ်တယ်လို့ SNLD ကြားကောက်ပါတီကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဦးဆိုင်ဝင်းမြတ်ဦးကပြောပါဗျ။2010ရွေးကောက်ပွဲတုန်းကတက်မတော်နဲ့ဝါတက်ဖွဲ့တွေအကြားတင်းမာမှုတွေကြောင့် UWSA တောင်ပိုင်းတက်တွေနဲ့ကုံတွေရေးဂိတ်တွေမှာရှိတဲ့အဲ့ဒီဒေတာကဝါတိုင်းရင်းသားတွေအနေနဲ့မဲမပေးခဲ့ရပါဘူး
။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့တောင်မျိုးသားလွတ်မြောက်ရေးတက်မတော် PSLF TNLA ကရွေးကောက်ပွဲမှာ NLD အနိုင်ရမှုပေါ်ဝမ်းမြောက်စွာကြိုဆိုတယ်လို့ဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။ NLD ရဲ့အနိုင်ရမှုဟာ Democratic Federal ပြည်ထောင်စုကိုတည်ထောင်နိုင်မဲ့ရှေ့လန်းဖြစ်သူတို့အနေနဲ့မျှော်လင့်တယ်လို့အဲ့ဒီကြေညာချက်ထဲမှာဖော်ပြထားပြီးဒါဟာပြည်သူတွေအောင်မြင်မှုဖြစ်တယ်လို့လည်း TNLA အဖွဲ့ပြန်ကြားရေးတာဝန်ခံတာအိုက်ကျော်ကပြောပါတယ
်။ဒီလူတူရဲ့ဆန္ဒပြီးဝတဲ့အတွက် TNLA လည်းအနိုင်ရတယ်။အဲ့ဒါကိုကျွန်တော်ဝမ်းမြောက်က ြောင်းပေါ့နော်အဲ့လက်တကြောင်းနောက်တစ်ခုသူတို့ရဲ့စာတန်းချင်းရစာတန်းနဲ့မှအဲ့မှာတိုင်းတာအရေးတွေကသူမှလုပ်မယ်ဒီအဲ့မှာတဲ့ဒီရောင်စုပေါ့နော်တိုင်းတာတွေအားလုံးအခွင့်အရေးရတဲ့ပြအပြုစ်လေးပြအောင်သူကကျူပါဆောင်ရမယ်ဆိုတော့ဟာပါတဲ့အားနဲ့ကျွန်တော်ကလက်ခံတယ်ပေါ့နော
် TNLA အနေနဲ့နှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုငြိမ်သက်နိုင်ဖို့နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်နိုင်ငံရေးဆွေးနွေးပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဖွဲ့စည်းမယ်အစိုးရအဖွဲ့နဲ့အတူပူးပေါင်းဖြည့်ရှင်သွားဖို့အသိရှိနေတယ်လို့ဆိုပါတယ
်ရခိုင်ပြည်နယ်ကမဲရလက်တွေကိုမြို့နယ်တစ်ခုချင်းစီအလိုက်ညှိညာပေးဖို့ရခိုင်အမျိုးသားပါတီ ANP ကပြည်နယ်ကော်မရှင်ကိုတောင်းဆိုထားပေမယ့်ကော်မရှင်ကအကြောင်းမပြန်သေးဘူးလို့သိရပါတယ်လက်တလောမှာရခိုင်မျိုးသားပါတီအနေနဲ့မဲဆန္ဒနဲ့အများစုအနိုင်ရထားပေမဲ့အတီမပြုတ်သေးတဲ့အတွက်ရလက်ပြောင်းလဲသွားမှစိုးရိမ်နေတယ်လို့ပါတီဗဟိုအလုံးမှုစွာအဖွဲ့ဝင်ဦးအေးတာအောင်ကပြောပါတယ် ANP အနေနဲ့မဲဆန္ဒနဲ့62နေရာမှာ48နေရာအနိုင်ရထားပြီးဖြစ်တယ်လို့မဲရည်တွက်တာကိုစောင့်ကြည့်တဲ့ပါတီကိုယ်စားလှယ်တွေကနေတဆင့်သိရတာဖြစ်တယ်လို့လည်း ANP ကပြောပါတယ်ပြီးခဲ့တဲ့နေ့ကမောင်းနှောမဲဆန္ဒနဲ့အမှတ်နှစ်မှာအနိုင်ရထားတဲ့ ANP ရဲ့မဲဆန္ဒနဲ့တခုဟာကြိုတွေမဲတွေထက်ရောက်လာတာကြောင့်ပြန်လည်ရှုံးနေသွားပါတယ်
။တန်အန်လူမျိုးတွေကြုံတွေ့နေရတဲ့အခက်အခဲနဲ့လက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုလွတ်တော်မှာတင်ပြဆွေးနွေးနိုင်တော့မယ်လို့နတ်ဆန်မျိုးနယ်မှာနိုင်ရထားတဲ့တန်အန်ပလောင်အမျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဝင်းကျော်ကပြောပါတယ်။2015ရွေးကောက်ပွဲမှာတန်အန်ပလောင်အမျိုးသားပါတီကရှမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့က28နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ရမှာပြည်သူ့လွှတ်တော်3နေရာပြည်နယ်လွှတ်တော်9နေရာနဲ့အမျိုးသားလွှတ်တော်1နေရာစုစုပေါင်း17နေရာမှာအနိုင်ရရှိခဲ့ပါတယ်။တန်အန်ပလောင်အမျိုးသားပါတီဟာ2010ခုနှစ်ရွေးကောက်ပွဲမှာ2နေရာသာအနိုင်ရရှိခဲ့ပြီးဒီနှစ်2015ရွေးကောက်ပွဲမှာတော့အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေပုံများလာတယ်လို့သိရပါတယ
်။မန္တလေးတိုင်းဒေသကြီးအတွင်းမှာဖြစ်ပွားခဲ့တဲ့မဲမတမာမှုတွေနဲ့ပတ်သက်ပြီးတရားစွဲဆိုလိုပါကအခမဲ့ရှေ့နေလိုက်ပေးမယ်လို့ညင်ညာထားတဲ့အထက်မြန်မာပြည်ရှေ့နေများကိုရက်ကိုအကူအညီတောင်းဆက်သွယ်လာတာမရှိသေးဘူးလို့သိရပါတယ်။ဒီလိုညင်ညာခဲ့တာဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့မတရားမှုတွေမလုပ်နိုင်ဖို့အတွက်ရည်ရွယ်ကြာဖြစ်ပေမဲ့မိမိတို့ယူဆခဲ့သလိုမဲမတမာမှုနဲ့ပတ်သက်ပြီးတိုင်ကြားလာတာတွေမရှိဘူးလို့အဆိုပါကွန်ရက်ကတရားလွှတ်တော်ရှေ့နေဦးသိန်းသန်းဦးကပြောပါတယ်။ရွေးကောက်ပွဲဒီမှာမန္တလေးမြို့မဟာအောင်မြင်မြို့နယ်မဲဆန္ဒနယ်အမှတ်9အတွင်နေထိုင်ခြင်းမရှိဘဲမဲလက်မှတ်ကိုင်ဆောင်ပြီးလိုက်ထွက်ကား6စီးနဲ့လူတွေတင်ဆောင်ပြီးမဲလိုက်လံပေးခဲ့တာတွေဖြစ်ပွားခဲ့ပါတယ်
။မန္တလေးတိုင်းဒေသကြီးအတွင်းမှာရှိတဲ့နေရာ28နေရာကိုလေ့လာစောင့်ကြည့်ရမှာမဲပေးခွင့်ဆုံးရှုံးမှုတွေမဲပေးသူတွေနဲ့စောင့်ကြည့်လေ့လာသူတွေအပေါ်ဖိအားပေးမှုတွေအပါအဝင်တခြားအားအနေချက်တွေကိုလည်းတွေ့ရှိခဲ့ရတယ်လို့မန္တလေးတိုင်းဒေသကြီးရွေးကောက်ပွဲစောင့်ကြည့်လူများကွန်ရက်ကပြောပါတယ်။ပုံစံသုံးကာကြီးနဲ့နောက်ဆုံးမဲဆင်းရဲကျင်ညာတာမှာအမရပူရမြို့နယ်ကလူကြီးတရားကျော်မဲဆင်းမပါခဲ့တဲ့အတွက်မဲပေးဝင်ဆုံးရှုံးခဲ့တယ်လို့ကွန်ရက်တာဝန်ခံဦးညီကျော်ကဆိုပါတယ်။ရွေးကောက်ပွဲလုံခြုံရေးကိုအစဉ်အဆက်ဖွဲ့စည်းထားပေမဲ့ပြည်သူကိုတိတာထင်ရှားတဲ့အတိပေးကျင်ညာမှုတွေမရှိတာတွေနဲ့မဲယုံတွေမှာရက်ကွက်အုပ်ချုပ်ရေးမှုတွေရဲ့ပါတီဩဇာလွှမ်းမိုးမှုတွေရှိခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်တပ်တွေကလက်မှတ်ဖောင်းပွတာတွေနဲ့တပ်တွေကလက်မှတ်နဲ့မှားယွင်းပြီးမဲပုံအတွင်ထည့်သွင်းတာတွေကိုပါတွေ့ရှိခဲ့ရတယ်လို့သူကပြောပါတယ်။
ဒီစီဇန်ကိုတော့ Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရရွေးကောက်ပွဲဆိုင်ရာသတင်းတွေနဲ့နိုင်ငံတကာသတင်းတွေအပါအဝင်ဖတ်စင်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ Internet စာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။ဒါ့အပြင် VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေမှာလည်းနောက်ဆုံးရသတင်းတွေနဲ့အတူရုပ်သံသတင်းတွေကိုလည်းနားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပြည်မြန်မာပိုင်းကနေနိုမာ17ရက်ဗုဒ္ဓဟူးနေ့ညနေခင်း မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ79 25တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးနားဆင်ရမယ့်သတင်းတွေမှာတော့တာဝရီအကျဉ်းထောင်မှာဖမ်းဆီးခံရတဲ့ဘဂဒကျောင်းသားတွေရဲ့အကြမ်းရေးအခြေအနေစိုးရိမ်နေရတဲ့အကြောင်းနဲ့အတူ
ပြင်းပြဆက်ကြီးညာလိုက်ရင်လူတွေကအောင်ပွဲခံပြီးတော့ပဲဟိုဥစ္စာပေါ့နော်ဟိုဘာလဲမတီးမငြိမ်နေဖြစ်လာမှာဟိုစိုးရိမ်လို့လား
ဒီကြောင်းကိုတော့ဒီတစ်ပတ်ရွေးကောက်ပွဲသကပိုင်းစီစဉ်မှာနားဆင်ရမှာဖြစ်ပါတယ်။ဒီကြောင်းကိုမပြောခင်နောက်ဆုံးအရင်ဆုံးတော့တာယာဝတီအကျဉ်းထောင်ကဘဂဒကျောင်းသားတွေရဲ့အခြေအနေကိုကြည့်အောင်ပါ။အကျဉ်းထောင်တွင်ထိမ့်သိမ်းခံနေရစဉ်အစာငတ်ခံဆန္ဒပြနေတဲ့ကျောင်းသားတွေရဲ့အခြေအနေဟာစိုးရိမ်စရာမှာရှိနေပါတယ်။ဒီကနေ့ရုံးထွက်မှာအစာငတ်ခံဆန္ဒပြသူတဦးအခြေအနေဆိုးလာတာကြောင့်ရန်ကုန်စေယုံကြီးကိုပို့လိုက်ရပါတယ်။ထိန်သိမ်းကန်ကျောင်းသားတွေရဲ့လွတ်မြောက်ရေးအခြေအနေနဲ့ပတ်သက်လို့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ
။နိုင်ငံရေးကျောင်းသားတွေလွတ်မြောက်ရေးအတွက်ထိန်သိမ်းကန်ဘဂဒကျောင်းသားခေါင်းဆောင်ကိုအောင်မှိုင်းဆန်းဦးဆောင်ပြီးတော့ဖမ်းဆီးခံကျောင်းသားတွေအတုလိုက်အစာငတ်ခံဆန္ဒပြနေကြတာအခုဆိုရင်ချုပ်က10ရက်ကျော်ရှိလာပြီဖြစ်ပါတယ်။ဒီကနေ့တာဝတီရုံးထုတ်ချိန်မှာတော့ဘဂဒကျောင်းသားတူဖြစ်တဲ့ကိုဖြိုးတနချလင်းတိုက်ဟာကျမကြီးအခြေအနေဆိုးလာတာမဟုတ်လို့ရန်ကုန်စေယုံကြီးထိကိုပို့ဆောင်လိုက်ရတယ်လို့ဘာသာများအဖွဲ့ချုပ်ခေါင်းဆောင်တူဖြစ်တဲ့ကိုရှင်းရာသာထုံးက view ကိုပြောပါရယ်
ခုဆိုရင်ဒီနေ့ဆိုရင်ကိုဖြိုးစနာရှင်သက်ကသူဝမ်းအမဲသွားတယ်ပေါ့နော်ကျွန်တော်တို့ယူဆရသူကအစာရင်ယောဂလည်းရှိတယ်အဲ့တော့အစာအိမ်ပေးချော့ပေါက်ကြလို့ကျွန်တော်တို့အနေနဲ့ယူဆတယ်အခုဆိုရင်ရန်ကုန်စေယုံကြီးကိုသူ့ကိုလက်ပြောင်းနေရပေါ့နော်ဆိုလိုချင်တာကျွန်တော်ကျမကြီးကဆွေးရမှုရှိရပါတယ်အဲ့တော့ကိုဖြိုးတနချီလင်းတိုက်ပေါ့နော်သူကတောင်ကသူကပေါ့ကျွန်တော်ဘာက
ဒီထောင်းနေ
စာရွေးထောင်းနေအခုဟိုဟာရန်ကုန်စေယုံကြီးကိုလွှဲနေရအခုစေယုံကြီးသွားရလမ်းမှာပဲရှိသေးရပေါ့နော်
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကြီးတက်ဆန္ဒပြခဲ့ကြတဲ့အဲဒီကျောင်းသားတွေကိုမတ်လ10ရက်နေ့လေပတန်းမြို့မှာလူညုံရေးတပ်တွေနဲ့ပိတ်ဆို့ပြီးတော့အင်အားသုံးဖမ်းဆီးထိန်းသိမ်းခဲ့တာပါ။အဲဒီထဲမှာကျောင်းသားအချို့ပဲလွတ်မြောက်သေးပြီးတော့ကျောင်းသားခေါင်းဆောင်ပိုင်းအတော်များများကတော့ဖမ်းဆီးခံထားရဆဲရှိပါတယ်။သူတို့ကိုတရားရုံးထုတ်ဆစ်ဆင်းနေပေမဲ့တရားရုံးကြားနာမှုတွေအသေးချာမရှိသေးပါဘူး။ဒီကြားထဲမှာပဲထိန်းသိမ်းခံကျောင်းသားအချို့ကနိုင်ငံရေးကျင်းသားတွေလွတ်ပေးဖို့လို့ဆိုပြီးတော့အခုလိုအစာငတ်ခံဆန္ဒပြလာကြတာဖြစ်ပါတယ်။ပြည်ကနိုဝင်ဘာလရွေးကောက်ပွဲမှာအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရဖွဲ့နိုင်တဲ့အထိအနိုင်ရမှုရှိလာတာမို့လို့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာအနေချင်းတော့မျှော်လင့်စရာဖြစ်လာတယ်လို့ကိုရှင်းရစာထုံးကပြောပါတယ
်။အများကြီးမဟုတ်ပါဘူးကျွန်တော်မျှော်လင့်ပါတယ်။ဘာလို့မျှော်လင့်လဲဆိုပုံမှန်နိုင်ငံရေးလုပ်ငန်းစဉ်တစ်ခုရလဲဟိုအစိုးရတတိယရွေးကောက်တင်မြှောက်ခံအစိုးရတတိယတက်မယ်လွတ်ထွက်လာရင်ပေါ်လာရင်ပေါ့နော်အဲဒီတနားရပြန်လို့လေးရှိတယ်အထူးသဖြင့်ကျွန်တော်တို့ရဲ့ဒီဒီမိုကရေစီတိုက်ရေးပွဲမှာအငြင်းတိုက်ပွဲဝင်ခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကမဲအများစုနဲ့နိုင်နေဆိုတော့သူဒီကိစ္စကိုကင်တွယ်လိုက်မယ်ဖြစ်ရှင်းလိုက်မယ်လို့ကျွန်တော်မြင်နေပြီးတော့ကျွန်တော်တို့နဲ့နှိစက်တဲ့ကျွန်တော်တို့နဲ့ရင်းနှီးတဲ့ကျွန်တော်တို့ဒီရွေးကောက်ပွဲမှာနိုင်ရရှိတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတော်တော်ကိုယ်တိုင်ရလည်းဒီကိစ္စကိုသူတို့ဆောင်ရွက်ပေးပါမယ်ဆိုတာမျိုးကျွန်တော်တို့ကိုနှုတ်ပြီးနေပေးကြရပါနှုတ်ကတိနဲ့ကျွန်တော်တို့ပြောဆိုဆွေးနွေးကြရရှိပါတယ်အဲ့တော့ကျွန်တော်အနေနဲ့ဟိုတိုင်းသားတစ်ခုချင်းကျွန်တော်တို့နားမနားပြန်တာ
သမရဦးသိန်းစိန်ဆိုးရအနေနဲ့သူ့ရဲ့လက်ထက်တွင်နိုင်ငံရေးကျင်းသားအတော်များများကိုလွှတ်ပေးခဲ့သလိုပဲဒီလူတွေနဲ့အတူရာဇဝတ်အကျဉ်းသားအများပြားကိုပါလွှတ်ပေးခဲ့တာကြောင့်မြန်မာနိုင်ငံမှာရာဇဝတ်မှုတွေထူပြောလာတယ်လို့ဝေဖန်ခံမှုတွေရှိနေပါတယ်။တစ်ဖက်မှာတော့နိုင်ငံရေးကျင်းသားဆိုတဲ့အတုံးနှုံးကိုလည်းသမရဦးသိန်းစိန်ဆိုးရကတရားဝင်အသိမှတ်ပြုလက်ခံတာမရှိပါဘူး။လက်ရှိအဖြစ်ဆိုရင်တော့ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့လေသိမ်းရာသိမ်းကိစ္စတွေမှာစန့်ကျင်လှုပ်ရှားဆောင်ရွက်သူတွေစုစုပေါင်း200ဝန်းကျင်ထိန်းသိမ်းခံထားတယ်လို့သိရပါတယ်ခင်ဗျာ။
ရကုံမှာရောက်ရှိနေတဲ့ကျွန်တော်တို့ရဲ့ Wine Dot တာခူသားညုံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ရွေးကောက်ပွဲသကပိုင်းကိုထင်ဆက်ပေးပါပါဒီရွေးကောက်ပွဲဆိုင်ရာသကပိုင်းဆွေးနွေးပွဲအစီအစဉ်မှာနိုင်ငံရေးကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဒေါက်တာရမျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့ကရွေးကောက်ပွဲပြည်ပြည်သူတွေရဲ့တုံ့ပြန်ချက်တွေနဲ့ရလဒ်တွေပေါ် View မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံးခွဲတောင်ကန်ဒေါက်ခင်စိုးဝင်းနဲ့အတူဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA ရွေးကောက်ပွဲအထူးစကဝိုင်းကကြိုဆိုပါရစေ။ဒီကနေ့ဆင်းနေမဲ့မှာပါဝင်ဆင်းနေမဲ့ပုဂ္ဂိုလ်တွေကတော့ဒေါက်တာခင်မောင်ညိုရဲ့ဆရာစာရေးဆရာဦးစီသူအောင်မြင့်နဲ့ဒေါက်တာရံမေသုံးတို့ဖြစ်ပါရရှင်။ဆရာကြီးဒီနေ့ရွေးကောက်ပွဲကတော့ပြီးသွားပြီဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့နော်။အဲလူတို့ရဲ့ဒီစိုးရိမ်မကင်းမှုလေးတွေနဲ့ဝမ်းသာမှုတွေနဲ့အတူစိုးရိမ်မကင်းဖြစ်တာလေးတွေလည်းပြောပြပေးပါအောင်ဆရာကြီး
။အဲရွေးကောက်ပွဲကတော့လောလောဆယ်တော့ results တွေတော့မရသေးဘူးပေါ့လေ။ results တိတရတဲ့ရလအချို့ကတော့ analytics ကနိုင်ပဲ။အဲ့တော့သူတို့အချိန်လေးတော့ကြာမယ်ဒီရွေးကောက်ပွဲကြီးက results ကတော့ NLD နိုင်မယ်လို့တော့ယူဆတော့ဗောလေသို့တော်လည်းသိလာတဲ့ဟာတွေအကုန်လုံးကလည်း NLD ကအများကြီးနိုင်တာဗောဒီနေ့တရားကြော်မှာတော့เนาะတခြားအဖွဲ့အစည်းအနေနဲ့ဆိုရင်10ခုပွဲဝင်ကျင်လောက်ပဲရှိသေးလို့ကျွန်တော်သိရတယ်အဲ့တော့ဒီဟာကတော့တရားဝင်ကြီးညာလို့နောက်ထပ်တရားဝင်ကြီးညာဖို့ကတော့အချိန်လေးစောင့်ရမယ်အဲ့တော့ဒီလိုဖြစ်လာတဲ့အခါမှာကျွန်တော်တို့ပြည်သူတွေကဘာတွေမျောလင့်ကြလဲဟာတို့ NLD တော့နိုင်သွားပြီ60ခုနဲ့ရွေးကောက်ပွဲလို့များဖြစ်မလားဆိုတော့မေးကြတယ် ဒီတိုင်းပဲဟို BBC သတင်းတော်ကလည်းတော်စုကို channel သားတွေ့မေးတာပဲတော်စုကတော့မဖြစ်နိုင်ဘူးလို့ပြောတယ်သို့တော်လည်းဘာဖြစ်လို့မဖြစ်နိုင်လဲဆိုတော့ကျမတို့လူပြည်သူတွေကအခုချိန်မှာတော့နော်အရင်ကဆိုမျိုးရွေးကောက်ပွဲဒါတန်ခိုင်ရေးအသိစိတ်တက်မဟုတ်ပါဘူးတဲ့တော်တော်လေးမြင့်မာလာပြီအချိန်ခါလည်းမတူတော့ဘူးတဲ့ဒီကျွန်တော်ဘက်ကပြောရင်တော့လေကျွန်တော်တို့ကဒီစစ်တပ်ပေါ့လေနော်ကျွန်တော်တို့အုပ်ချုပ်တဲ့လူတွေကလည်းနိုင်ငံရေးအသိအခုချိန်မှာမြင့်မာလာပြီကိုဒီလိုမျိုးကဘာနဲ့ဆက်ဆံပြီးအလုပ်လုပ်တိုင်းတဲ့ခါမှာတည်ကြည်မှုနော်ဂတိရှိမှုဒါတွေကသိခါရှိမှုတွေကအရေးကြီးတယ်ဒီတော့မှကျွန်တော်ဆက်သွားလို့ရပါတယ်ပတ်စံရှိပြီးကိုတယောက်တည်းချမ်းသာလို့မဖြစ်နိုင်ဘူးဆိုတော့သိတယ်ဒါပေမဲ့ဒါကဆက်ပြီးတော့တခုခုဖြစ်မလားဆိုတော့ပူပန်နေတဲ့လူတော့အများကြီးရှိပါတယ်လို့ပြောချင်ပါ
ဟုတ်ကဲ့ပါအခုရွေးကောက်ပွဲကော်မရှင်ကနေပြီးတော့လည်းအခုတဖြည်းဖြည်းနဲ့ပေါ့ကြေညာပေးနေပါပြီစပြီးတော့အခုရွေးကောက်ပွဲကော်မရှင်ကြေညာတာကိုပြည်သူလူထုကလည်းနေနေအားမလို့အားများဖြစ်နေကြရတယ်ရှင်အဲ့ဒါလေးနဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်လို့ရပါလဲရှင
်ပထမဟိုတခုကတော့ဥပဒေအပိုင်းပေါ့နော်ဥပဒေအပိုင်းကကျွန်တော်ထင်တယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထောက်ပြထားပြီးတော့ပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့မဲယုံအသီးသီးမှာကနေ၄နိုင်ထိုးတာနဲ့သူကမဲတွေရည်တွက်တယ်ရည်တွက်တယ်ဆိုတဲ့ဥစ္စာကသက်သေတွေအကုန်လုံးရဲ့ရှေ့မောက်မှာပေါ့နော်သက်သေရဲ့အကုန်လုံးရှေ့မောက်ဆိုတာကအထူးသဖြင့်ဒီမဲယုံနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ဒီမဲယုံမှုတွေကော်မရှင်ရဲ့လူတွေနိုင်ငံရေးပါတီအဲနိုင်ငံရေးပါတီတွေအမတ်လောင်းတွေရဲ့ကိုယ်စားလှယ်တွေကိုယ်တိုင်လက်မှတ်ထိုးပြီးတော့မှဒါသူကအမှမဲရည်တွက်လို့ပြီးသွားပြီပြီးရင်နောက်တစ်ချက်ကဘာကြံတော့လဲဆိုတော့ဒါကိုစက်ကူအနေနဲ့ပေါ့ပုံစံမှာဖြစ်ဆွက်ပြီးတော့မှဒီမဲယုံကရလက်တွေကစက်ကူအနေနဲ့မြို့နယ်ရုံးကိုပို့လိုက်ရတယ်မြို့နယ်ရုံးကိုပို့လိုက်တဲ့ခါကျတော့မြို့နယ်ရုံးကအလုတ်ကသူကနှစ်ခုပဲရှိတယ်တစ်ခုကသူ့စီကိုမဲဆန္ဒနယ်မြေပြင်ပကနေရောက်နေတဲ့ကျွတင်မဲတွေကိုဒီအသီးသက်တွေပေါ့နော်ရှေ့မောက်မှာသူကရည်တွက်မယ်ရည်တွက်ပြီးရင်အဲ့ဒီမဲစရင်ရဲ့အောက်ကရောက်လာတဲ့မဲရုံ1 2 3 4 5ဘယ်လောက်ရှိရှိပေါ့နော်အလုံးကတပြိုင်တည်းရောက်တာတစ်ခုပြီးတစ်ခုရောက်တာမဟုတ်ဘူးအဲ့ဒါတွေကိုပေါင်းလိုက်ရုံပဲပေါင်းမိတာနဲ့သူကသူ့ရဲ့နောက်ဆုံးတာဝန်ကဘာကြံတယ်လဲဆိုတဲ့ခါကျတော့ဒီပေါင်းလို့ပြီးသွားပြီမဲတွေရည်တွက်လို့ပြီးသွားပြီဆိုတဲ့ form ကိုသူကဖြစ်ရတယ်ပုံစံ16လို့ခေါ်တယ်အဲ့တော့ဖြစ်ပြီးရင်အသီးသက်တွေရှေ့မောက်မှာလက်မှတ်ထိုးရတယ်လက်မှတ်ထိုးပြီးတာနဲ့သူကကတ်ထားပေးရတယ်သူရဲ့မြို့နယ်ကော်မရှင်ရုံးမှာကတ်ပြီးတော့မှဒီဟာရဲ့မိတူတစောင်းကိုသက်ဆိုင်ရာအထက်ကော်မရှင်ရုံးကိုသူကပို့လိုက်ရတယ်ပို့လိုက်ရတော့အခုလောဆယ်ဖြစ်စင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားတာအဲ့ဒါကိုပေးမကတ်ဘူးတကယ်တော့ဒါကဥပဒေနဲ့မညီဘူးလို့တော့ကျွန်တော်ထင်တယ်အဲ့ဒါကိုတင်လိုက်ပြီးတဲ့ခါကျတော့မှကော်မရှင်ကနေအတည်ပြုပြီးတော့ကြီးညာတော့မှကြီးညာပါဆိုတော့သူကတကယ်တော့နှစ်ဆင့်ရှိတယ်အဲနှစ်ဆင့်ဆိုတဲ့ဟာကဒီမှာကတော့အနိုင်ရှုံးကိုကြီးညာတာတခုပဲအတိမတ်ပြမှုကပြည်တော်စုရွေးကောက်ပွဲကော်မရှင်ကပဲလုပ်တယ်အဲ့တော့သတင်းစာမှာကြီးညာလို့ရှိရင်ထူးခြားတာဟိုကျွန်တော်တို့ဘာလဲပြည်သူတော်တော်များများကသတိမပြုမိအဲ့ဒါဘာလဲဆိုတော့ပထမတစ်ခုကအနိုင်ရှုံးစီးရင်ကိုကြီးညာတယ်ဘယ်မဲဆန္ဒနေမြေမှာဘသူပေါ့မဲဘလောက်နဲ့ရပြီဆိုတာနောက်ဒုတိယတစ်ခုလာတယ်အဲ့ဒါဘာလဲဆိုတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ကြီးညာချက်ဆိုပြီးတော့မှအဲ့ဒီမှာဥမာမောင်ဖြူကဒါအနိုင်ရသွားပြီဆိုရင်မောင်ဖြူကိုပြည်တော်ဟိုပြည်သူလွှတ်တော်ကိုယ်စားလှယ်အဖြစ်တမ်းမျိုးတော့မှအဲ့မှာဟိုပါလေအစီအမံပြုလိုက်ပြီအဲ့လိုမျိုးဆိုတဲ့ခါကျတော့တကယ်တော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလောက်ရမဲ့အလုပ်ကတစ်ဖက်ကတက်လာတဲ့ဟာကိုသူကအတီးပြုပေးမယ်တစ်ချက်ကတိုင်းပြည်ကိုကြီးညာမယ်နှစ်ချက်ကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒါအမျိုးသားလွတ်တော်ကိုယ်စားလှယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အနေနဲ့ကြီးညာပေးဖို့ဟာသူတာဝန်ပဲအဲ့တော့ရောက်သွားတဲ့ဟာတွေလည်းကျွန်တော်ထင်တယ်အကုန်လုံးကတပြိုင်နက်တည်းလောက်ကော်မရှင်ကိုရောက်သွားမယ်အဲ့တော့မြေမြေဆန်းဆန်းဒါကိုလုတ်ပြီးရင်လုတ်ပြီးလို့ရတယ်ဘာဖြစ်လို့လုတ်ပြီးလို့မရတလဲဆိုတဲ့ဟာကပြည်သူအများစုကလည်းပြချင်နေရတယ်တကယ်တော့ရောက်သွားပြီလေအဲ့တော့ဒီလွယ်ကူတဲ့ဟာကိုကော်မရှင်ကအခုဟိုနှစ်ခုဖြစ်နေတယ်သူကတစ်ခုကအောက်ခြေကိုအောက်ခြေမျိုးနဲ့ကော်မရှင်ရုံးတွေကိုဒီပုံစံ16ကတ်ခွင့်မပေးတာအများပြည်သူသိသွားအောင်ဒါလုတ်ခွင့်မပေးတာတစ်ချက်ဒုတိယတစ်ချက်ကတနည်းကိုနည်းနည်းနည်းနည်းပေါ့နော်တနည်းဟို3နိုင်ကြီးဆိုနည်းနည်းနည်းနည်းကြီးညာနေတာကျွန်တော်ထင်တယ်သူစိုးရင်ပူပန်နေတယ်လို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကိုမြေမြဆန်းဆန်းကြီးညာလိုက်ရင်2010တုန်းကဆိုရင်ပထမ1ချက်ကအဲ့ဒီလူတွေအကုန်လုံးကိုကြီးညာပြီးသားလူတွေအကုန်လုံးကိုကော်မရှင်ကတပြိုင်နက်တည်းဆိုတာကျွန်တော်ပြောသလိုပြည်သူ့လွတ်တော်အမတ်ဖြစ်အမျိုးသားလွတ်တော်အမတ်ဖြစ်အကုန်လုံးကအတီးဘိုးစားပေါ့ထုတ်ပြန်ကြီးညာပြီးသားခန့်ပြီးသားဖြစ်သွားပြီဆိုတော့ဒါကြီးကိုသူစိုးရိမ်နေသေးတော့ဖြည်းဖြည်းဖြည်းလောက်တာလည်းဖြစ်နိုင်တယ်နောက်ဒုတိယတစ်ချက်ဒုတိယတစ်ချက်ကပြည်သူ့ရွေးကောက်ပွဲကော်မရှင်ကအသိမှတ်မပြုသေးသေးရေကဘာမှလည်းတလို့ပဲဒါကြီးက NLD ကအပြတ်သတ်နိုင်မှာပြီးတော့ဘာလို့တရားဝင်ဘယ်သူမှပြောခွင့်မရှိသေးဘူးအဲ့လိုမျိုးပြောခွင့်ရှိသွားပြီဆိုတဲ့အခြေအနေဆိုရင်ကဘာကြီးရဲ့ response ကလာလိမ့်မယ်အမေရိကန်ပြည်တော်စုကလည်းဒါ NLD ကဘယ်လောက်ထိနိုင်သားတဲ့အတက်ကြောင့်မလို့ပေါ့သူ့အနေနဲ့ဘယ်လိုဖြစ်ပါလဲနောက်ဆိုရင်ဘယ်လိုမျိုးတက်လာမယ်ဆိုရတဲ့ပူပေါင်းဆောင်ရွက်ပါမယ်ဆိုတဲ့ကြီးညာချက်တွေတရုတ်တို့နောက်ကနလိုဥရောပသမဂ္ဂတို့ဂျပန်တို့အကုန်လုံးဟာတွေလည်းလာမယ်အဲ့ဒါတွေကဆိုတော့ဒီဟာတွေကိုသူတို့တွေးဆပြီးတော့မှချိန်ဆနေသလားသို့မဟုတ်ဒီလိုမျိုးမြေမြဆန်ကြီးညာလိုက်ရင်လူတွေကအောင်ပွဲခံပြီးတော့ပဲဟိုဥစ္စာပေါ့နော်ဟိုဘာလဲမတီးမငြိမ်နေဖြစ်လာမှာဘူးစိုးရိမ်လို့လားအဲ့ဒါတော့ကျွန်တော်မပြတ်တတ်ဘူးဒါပေမဲ့လုံပုံလုံနီးကတော့
ဟို2010တော့နဲ့ကွာချနေတယ်တကယ်တကယ်ဒီဟာကိုစောက်တင်စောက်ဆိုင်ထိုက်လို့ပေါ့နော်စောက်ဆိုင်နေရတယ်လို့တော့ကျွန်တော်တော့မယူဆပါဘူ
းဟုတ်ကဲ့ပါနောက်တစ်ခုကတိုတင်မဲ့ကိစ္စပေါ့နော်ဒီတိုတင်မဲ့ကိစ္စမှာဘဝင်မကြတဲ့ဒီနိုင်ငံတကာအကဲခတ်လေးလာကြီးအဖွဲ့တွေကဆိုလို့ရှိရင်တော်တော်များများဒီရွေးကောက်ပွဲကိုခြုံကြည့်မယ်ဆိုလို့ရှိရင်တော့ဒါဟိုအထိုက်အလျောက်ဒါလွတ်လပ်တယ်ပေါ့နော်လို့သူကသုံးသပ်ပါတယ်ဒါပေမဲ့ဒီမဲဆန္ဒနဲ့ပြင်ပအနေဝင်လာတဲ့ကြိုတင်မဲတွေနည်းနဲ့ပတ်သက်လို့ကတော့ဘဝင်မကြကြဘူး EU ဥရောပသမဂ္ဂအကဲခတ်အဖွဲ့ရောဒီကတာဒါစင်တာအကဲခတ်အဖွဲ့ရောနောက်ပြီးတော့အာဆီယံအကဲခတ်အဖွဲ့ကပါဒီကြိုတင်မဲပေါ့မဲဆန္ဒနဲ့ပြင်ပကနေရောက်လာတဲ့ကြိုတင်မဲနဲ့ပတ်သက်ပြီးသူတို့ဘဝင်မကြဘူးနောက်သူတို့ချီးကျူးတာတခုတော့ရှိပါတယ်သူတို့အရင်တော့ပေါ့ဒီ barracks တွေစစ်တမ်းရာတွေကိုသွားပြီးတော့လေးလာခွင့်တောင်းတာဆွေးနွေးတာအဲ့အချိန်ထိသူတို့မသေးချာမသိခဲ့ရဘူးဒါပေမဲ့တကယ်မဲပေးတဲ့နေ့မှာတော့သူတို့တကယ်သွားခွင့်ပေးခဲ့လို့ကျေးဇူးတင်ပါတယ်လို့ပြောပါတယ် EU ဥရောပသမဂ္ဂအကဲခတ်အဖွဲ့ကတော့နောက်ပြီးတော့ဒီကြိုတင်မဲတွေနဲ့ပတ်သက်ပြီးတော့အခုတလောဟိုလူလူမှုဒီကွန်ရက်တွေမှာဒီ Facebook မှာလည်းတွေ့နေရတာပေါ့လေလူလူတော်တော်များများမဲဆန္ဒရှင်တော်တော်များများဘဝင်မကြကြပါဘူးအဲ့တော့ကြိုတင်မဲနဲ့ပတ်သက်ပြီးတော့ဒေါက်တာရံမျိုးသိန်းဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟိုကြိုတင်မဲနဲ့ပတ်သက်လို့ကကျွန်တော်တို့2010ရွေးကောက်ပွဲနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ဟိုကြိုတင်မဲနဲ့ပတ်သက်ပြီးတော့ဟိုမဲမတမာမှုပေါ့လေအဲနည်းတယ်လို့တော့ကျွန်တော်တို့သုံးသပ်လို့ရတယ်ဒါပေမဲ့တကယ်တမ်းကြိုတင်မဲနဲ့ပတ်သက်ပြီးတော့တကယ်ကြီးကြီးမားမားပြဿနာတက်တဲ့နေရာတွေကဟိုမြစ်ကြီးနားရေကျွန်တော်တို့လာရှိုးရေကျွန်တော်လွိုက်ကော်ရေဖြစ်နေ
တောင်ကြီ
းနော်တောင်ကြီးရေပေါ့နော်အဲ့ဒီအခါကျတော့နောက်လာရှိုးမဲဆန္ဒနေရာလဲလက်ရှိဒုတိယသမ္မတဒေါက်တာဆိုင်းမောက်ခိုင်းရေမဲဆန္ဒနေဖြစ်နေတယ်အဲ့ဒီအခါကျတော့ဒီဥစ္စာပြည်တွင်းမှာရောပြည်ပမှာရောဒါပြောစရာเนาะဟိုဟိုဘယ်လိုပြောနာမည်ပြက်စရာအရှက်ရစရာကိစ္စတစ်ခုလို့ဖြစ်သွားတယ်လို့ကျွန်တော်ကမြင်တယ်ဒါနဲ့အမခွန်းကပြောတယ်မဲဆန္ဒနဲ့ပြည်ပကရောက်လာတဲ့ကြိုတင်မဲတွေနဲ့ပတ်သက်ရင်တော့ကျွန်တော်လည်းပဲတော်တော်ကြီးဘုံဝင်မကြောက်ဘာဖြစ်လို့လဲဆိုတော့ဥမာအဖြစ်မဲဆန္ဒနဲ့ပြည်ပဆိုတော့ကျွန်တော်တို့နိုင်ငံခြားတန်ယုံတွေမှာမဲပေးတဲ့မဲတွေအဲ့တော့ဒီတန်ယုံနေမှာမဲပေးတဲ့အချိန်ကနေစပြီးတော့ဒီမဲလက်မှတ်တွေကိုတော့မြန်မာနိုင်ငံကိုပို့တယ်တော့ဒီမဲလက်မှတ်တွေကိုဘယ်နေရာမှာထားတယ်ဘလို့ထားတယ်အဲ့ဒါတွေနဲ့ပတ်သက်တဲ့အစိတ်အပိုင်းတိုင်းမှာပွင့်လင်းမြင်သာမှုမရှိဘူးလို့ကျွန်တော်ကမြင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီကိစ္စကတော့ကျွန်တော်အမြင်အားဖြင့်ငုံလုံးနဲ့ရွေးကောက်ပွဲတွေမှာကျွန်တော်တို့ကဒီကိစ္စကိုအလင်းနဲ့ထားပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့တော့ဆရာဦးခမောင်ညိုဆွေးနွေးသွားတယ်အပိုင်းမှာပေါ့ကျွန်တော်အမြင်လေးကဟိုစိုးရင်ပူပန်မှုတွေဟာဟိုရွေးကောက်ပွဲဟိုအပြတ်အသတ်အနိုင်ရမှုနဲ့အတူမြင်မာနေတယ်လို့ကျွန်တော်ကမြင်တယ်အဲစိုးရင်ပူပန်မှုကကျွန်တော်နှစ်ပိုင်းရှိတယ်လက်ရှိအာဏာရပါတီခေါင်းဆောင်တွေအပိုင်းမှာလည်းစိုးရင်ပူပန်မှုတွေရှိနေတယ်လို့ကျွန်တော်ကမြင်တယ်နောက်ပြီးတော့ပြည်သူလူထုကြားမှာလည်းပဲစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြင်တယ
်။ကဲမှန်မှုတဲ့စာတ
ငယ်။ကဲမှန်မှုတဲ့စာတငယ်လို့ဖြစ်နေတယ်။1990တုန်းကဒီလိုပဲပြည်သူလူထုကအပြတ်အသတ်ပုံဩပြီးပေးလိုက်တယ်။သို့တော်လည်းပဲအာဏာမလွှဲဘူး။ဒါနဲ့အဲ့ဒီအချိန်မှာတချို့နိုင်ငံတကာမှာရှိတဲ့မြန်မာပညာရှင်တွေကသုံးသပ်တဲ့အခါမှာသူက1990ရွေးကောက်ပွဲမှာအာဏာမလွှဲတာဟာအဲ့ဒီတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုခေါင်းဆောင်နဲ့ခေါင်းဆောင်တွေဟာဟလာအာဏာလွှဲပြောင်းရေးကိုခေါင်းစဉ်တတ်ပြီးတော့ဟိုတွဲဆောင်ဆွေးနွေးတောင်းဆိုတဲ့အတွက်ကြောင့်လို့ပြောတယ်ဒါပေမဲ့ကျွန်တော်လေ့လာမိသလောက်အဲ့ဒီအချက်ဟာလုံးဝမမှန်ဘူးအဲ့ဒီအချိန်တုန်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေဟာအာဏာလွှဲပြောင်းရေးကိုခေါင်းစဉ်တတ်ပြီးတော့တွဲဆောင်ဆွေးနွေးတောင်းဆိုတာမဟုတ်ဘူးတိုင်းပြည်ရဲ့လက်လောကျုံတွေ့နေရတဲ့ပြဿနာတွေကိုဘယ်လိုနည်းလမ်းနဲ့အကောင်းဆုံးအဖြေရှာနိုင်မလဲဆိုတာကိုစဉ်းစားဖို့ဆွေးနွေးဖို့ဆုံးဖြတ်ဖို့တောင်းဆိုတာအဲ့တော့အဲ့ဒီပုံစံမျိုးလက်ရှိ2015မှာကျွန်တော်အမြင်အားဖြင့်တော့ဖြစ်နိုင်ခြေနည်းတယ်လို့ကျွန်တော်ကမြင်တယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဟလာလွတ်တော်ထဲမှာရှိတဲ့ယာကိုင်နှုံးတွေရှိနေတယ်။နောက်အစိုးရအဖွဲ့ထဲမှာယာကိုင်နှုံးတွေရှိနေတယ်။နောက်ပြီးတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာရှိနေတယ်။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်เนาะလက်ရှိအာဏာရပါတီနဲ့တတ်မတော်အနေနဲ့เนาะအာဏာလွှဲပြောင်းရေးနဲ့ပတ်သက်ပြီးတော့စိုးရိမ်စရာမရှိဘူးလို့ကျွန်တော်ကမြင်တယ်။အဲသူတို့ကအာဏာလွှဲပြောင်းရေးကိုစိုးရိမ်စရာမရှိဘူးလို့သတ်မှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူလူထုအကြမ်းမှာရှိနေတဲ့
So yin pu ban mu re ko le a mya ji shaw cha nai me lo chano a myin ma le
okay ba aku a di ywe kaw pwe ma tan kin bo no ma tan kin kala de myo pwe ywe kaw pwe chin ba pi twa bi ai ywe kaw pwe lon kala di po bi a ye ji ba de so pi lo nangan daga a le tong tat ba de chiman ma ni ya dong wa ai okkhata bo no international republic institute ye okkhata di mac green ne twei de ka ma tu a le ba byo le so lo nyama pi tu lu thu a twet ka a de ywe kaw pwe lon kala tan ma a ye ji ba de a lon sait win da sa saung ji ja ko lo ba de so pi tu a tadi pi de a ni ne byo ba de အဲ့တော့ဒီရွေးကောက်ပွဲလွန်ကာလဒီစိုးရိမ်မကင်းဖြစ်ရတာတွေကတော်တော်လေးကိုလူလူချားမှလည်းတော်တော်လေးမြင့်တက်နေပါတယ်ဟိုဒီအနာပိုင်းနေလက်ရှိအနာရအစိုးရအနေအနာရှိတဲ့အစိုးရအနေနဲ့လည်းဟိုစိတ်ပူသင်းတဲ့လောက်တော့ပူမှာပေါ့လေဆိုတော့ဒီလိုမျိုးဖြစ်နေတဲ့အပေါ်မှာဆရာအနေနဲ့ပေါ့ဘလို့သုံးသပ်လို့ရလဲရှင်ဥမာဒီအခုလောလောဆယ်ဆိုလို့ရှိရင် NLD က majority နဲ့နိုင်နေတဲ့အမြင်ဖြစ်နေပါတယ်ဥမာဆိုလို့ဒီနေ့ပဲပြောရတာ84ရာခိုင်နှုန်းလောက်တောင်မှနိုင်နေပြီဆိုပြီးတော့တောင်မှစိတ်ချလက်ချပြောနေတဲ့အခြေအနေမှာရှိပါတယ်အဲ့တော့ဒီလိုမျိုးပေါ့ငြိမ်းချမ်းစွာနဲ့အဲဟိုဥစားပေါ့လေလူတာဝန်လွှဲပြောင်းပေးပေါ့ပြောရမယ်လို့ဆိုအာနာဆိုတာတက်ကိုပေါ့လေတာဝန်လွှဲပြောင်းပေးဟိုမြမကြီးဥကောင်းမဲပြောင်းရမလားဒါမှမဟုတ်လို့ရှိရင်တက်ပြက်ကြီးကိုပဲဖို့လို့ရမလားပေါ့နော်ဆရာအဲ့ဒါဘယ်လိုများသုံးသပ်လို့ရပါလဲ
အဲတကယ်တကယ်တော့ကျွန်တော်တို့ပထမဆုံးကစဉ်းစားရမှာဒီအာနာဆိုတာဟာဟောလုတ်ပိုင်ခွင့်လေးတွေဟာဒီတိုင်းပြည်ပြည်သူပြည်သားအတွက်လုတ်ပေးရမယ်ဟာပေါ့အဲလုတ်ပေးရမှာတာဝန်ကိုလွှဲပြောင်းတာပဲဒီတော့ပထမဆုံး2010လောက်လွှဲပြောင်းတော့စစ်အစိုးရကနေဟောစစ်တက္ကသိုလ်ဝတ်ချွတ်ထားတဲ့လူတွေကိုသူတို့ပြောင်းရတော့တိတ်အများကြီးသူတို့အနေနဲ့လည်းဆိုရင်ပူပါမှုလည်းမရှိဘူးသူတ
ို့လည်းပြောင်းရတယ်ဒီလူတွေ
ဒီလူပဲဆိုတော့သူပြဿနာမရှိဘူးဒါပေမဲ့အခုချိန်မှာတကယ်တမ်းပြောင်းပေးရမှာဆိုရင်လူသစ်တွေဖြစ်လာတယ်အထူးဖြစ်လူငယ်တွေလည်းပါတယ်လူငယ်တွေအထူးဖြစ်ဒီမှာ Facebook မှာဆိုတွေ့တယ်ဟာလူကြီးတွေမဟုတ်ဘူးလူငယ်တွေဆိုရင်ဘယ်လိုလုပ်မလဲဆိုဟာလူကြီးတွေလုံးလုံးတိုင်းပြည်ဒီလိုဒုက္ခရောက်တာပဲအခုလူငယ်တွေပြောင်းပြင်ဘာဖြစ်လဲအဲ့တော့လူငယ်တွေကလည်းတကယ်တမ်းတက်တက်ကြွရနေသူတို့ပါလာတယ်ဆိုရင်ဒါကတော့သူတို့လုံးပါပဲလို့ယူဆနိုင်တယ်အဲ့တော့အာဏာလွှဲပြောင်းပေးတဲ့ခါမှာဒီလိုအခွင့်အရေးတွေလူငယ်တွေပါလာပြီဆိုရင်အဲ့တော့သူတို့ကအဲ့ဒီလူတွေ experience ရှိဘူးဆိုတော့သူတို့ဒီမလွှဲပြောင်းပေးခြင်းတဲ့ဆန္ဒတွေရှိလာနိုင်တယ်လေကျွန်တော်တို့သားသမီးတွေလိုပါဗျာသားသမီးတွေကအရွယ်ရောက်လာရင်သူတို့ကျွန်တော်တို့ကမလွှတ်ပေးရဘူးအဲ့လိုမျိုးစိတ်ထဲမှာဖြစ်တယ်ဒါပေမဲ့ဒီအခုကတိုင်းပြည်ကိစ္စတိုင်းပြည်ကိစ္စဆိုတော့သူတို့အကုန်လုံးကတခုခုတို့ကိုဟောလုတ်သွားမလားဆိုတဲ့ဟာလေဟာစိတ်ပူပန်မှုရှိပါလေကျွန်တော်ထင်တယ်ဒါကတော့သူတို့ပူပန်တယ်လို့ကျန်တဲ့ပြည်သူကပူပန်ရတာတကယ်လို့များသူတို့ကမလွှဲပေးမဖြစ်လွှဲပေးလိုက်တဲ့ခါမှာနော်လွှဲပေးတဲ့အခြေအနေမှာဆိုရင်သူတို့မဟုတ်မမှန်တာတွေအများကြီးလှုပ်လို့ရတာလေဖာစာပလအစိုးရလက်ချက်တုန်းကလည်းဒီလိုပဲတောခိုသွားတာလို့အဖြစ်အပျက်တွေအများကြီးကျွန်တော်တို့ကြုံတွေ့ရတယ်ဒီလက်နက်နဲ့ကင်ထားတဲ့အဖွဲ့အစည်းကကျွန်တော်တို့ဒီနိုင်ငံရေးအာဏာရှိတဲ့လူနဲ့နှစ်ခုကြားမှာဆိုရင်ဒီအာဏာနဲ့ပတ်သက်ပြီးတော့နော်အတွေးခေါ်တွေအများကြီးကွာတွေ့ရတယ်အဲ့ဒါကြောင့်ဒီမှာဆိုရင်ကျွန်တော်တို့ဟောဒေါ်ဆန်းစုကြည်ပြောသလိုပေါ့ဒီခေတ်ဒီခါဒီအချိန်နေမှာတော့အားလုံးနားလည်ပြီးတော့ဟုတ်တယ်ဟုတ်တယ်ဟုတ်သိရှိကြရင်တော့အာဏာလွှဲပြောင်းပေးတာအဆင်ပြေနိုင်မယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့ပါအခုဒီတိုင်းနာနယ်မြေတွေမှာပေါ့နော်တိုင်းနာနယ်မြေတွေမှာလည်းမထင်မှတ်ဖဲနဲ့ NLD ကပဲအများစုအနိုင်ရနေတာတွေ့ရပါတယ်ဥပမာမွန်ပြည်နယ်တစ်ခုလုံးမှာဆိုလို့ရှိရင်၄နေရာလောက်ပဲတိုင်းနာပါတီရပြီးတော့ကြံနာတစ်ခုလုံးNLD ကနေတင်းကျုံယူသွားတယ်ပေါ့လေအဲ့တော့ဒီနောက်ပြီးတော့ဒီလက်ရှိဝန်ကြီးချုပ်ပြည်နယ်ဝန်ကြီးချုပ်တွေဘာကြီးလဲဟိုဒီ NLD ကိုရှုံးကြတာရှိတာပေါ့အဲ့တော့ဒီစစ်တပ်ကစစ်ဘိုလ်ကြီးတွေအငြိမ်းစားယူအတက်ကထွက်ပြီးတော့ရွေးကောက်ပွဲဝင်ပြိုင်နေအဲ့ဒီဝင်ပြိုင်နေအခါမှာဒီလိုမျိုးရင်ဆိုင်ရတာပေါ့နော်ဘာပဲပြီးတော့သူတို့လက်လွတ်ဆုံးရှုံးရတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများဝေဖန်ကြမှာလဲရှင
်အဲ့တော့ဟိုဒီဥစ္စာတစ်ခုပြောမယ်ဆိုရင်တော့ဒီခံပြိုးပါတီပေါ့နော်ဒီစစ်ဘိုလ်ချုပ်တွေရဲ့စစ်ဘိုလ်ချုပ်ဟောင်းတွေရဲ့ပေါင်းသားတွေရဲ့ပါတီရဲ့ကြိုတင်ကြံစီချက်တွေပေါ့အဲ့ဒါတွေက2010တုန်းကတော့မဖြစ်ဘူးဟိုလုံးဝကြီးကိုဟိုဗာလဲလွဲချော်သွားပြီးဆိုတာကိုပြလိုက်တဲ့အခြေအနေပါပဲဟိုဘာဖြစ်လို့လဲဆိုတော့သူတို့တွေကအသေးချာကိုပြင်ဆင်ထားတာကိုကျွန်တော်တို့တွေ့ရတယ်ဒီရုပ်ောက်ပဲမတန်ခင်မှာပေါ့အဲ့သူတို့ကဘလို့ပြင်ဆင်လဲဆို2010တုန်းကလိုပဲအဲအများစုကလွတ်တော်ထဲကိုသူတို့ရောက်သွားဖို့လိုတယ်ဘာလို့တော့ကျွန်တော်တို့နားမလဲဘာကျွန်တော်ဘာနားမလဲဆိုတော့ဒီ2010ရွေးကောက်ပွဲကာလတုန်းကပေါ့နော်အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာလူတယောက်ကရွေးကောက်ပွဲဝင်မှမဟုတ်ဘူးကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကသူကအပြင်မှာနေပြီးတော့လေသမ္မတလည်းလုပ်လို့ရတယ်ဒုသမ္မတလည်းရတယ်ဝန်ကြီးလည်းရတယ်ဒါပေမဲ့ဘာဖြစ်လို့ရွေးကောက်ပွဲဝင်ကြတယ်လဲအကုန်လုံးဒီဗိုလ်ချုပ်ကြီးတွေပါနေကြတယ်ဥပမာသမ္မတဦးသိန်းစိန်လို့ပေါ့နော်မဝင်မဲနေတာသူကခက်ခက်ကောင်းလေးရတာဝင်လို့မှတော်ကြရှုံသွားတယ်ဆိုရင်ဟိုအခက်ခဲတွေတွေ့မှာပေါ့ဆိုတော့
ဘိုးချုပ်ကြီးဝေလွင်တော့ပါတော့လို့
ဒါပေါ့အဲအဲ့တော့ဘာဖြစ်လို့မဝင်လဲဆိုတဲ့ခါကျတော့နောက်မှကျွန်တော်သဘောပေါက်တာကလွတ်တော်ထဲကို လူတော်တော်များများရောက်သွားဖို့လိုတယ်နောက်တော့မှသာအစိုးရအဖွဲ့ရဲဟိုပြန်သွားကျင်သွားဖို့တော့အဲ့လိုရောက်သွားတဲ့ခါကျတော့မှသာလွတ်တော်မှာအမတ်တရားများများရပြီးတော့မှသမ္မတရွေးကောက်တဲ့ခါမှာပါနိုင်မယ်နောက်ကိုအုပ်စုကိုကွန်ထရိုးလုပ်နိုင်မယ်ထိန်းနိုင်မယ်ဆိုတဲ့သဘောနဲ့အကုန်လုံးကရွေးကောက်ပွဲဝင်ကြတာအဲ့ဒါပါလီမန်ဟိုပါလေဟိုပါလေဒီမိုကရေစီပုံစံနဲ့တွားပြန်တူပြန်ရောအဲ့ဒီတော့အရင်ပြည အနိုင်ရထားတဲ့လူကသာ तू အဲ့ဒါခန့်လို့ရတယ်သမရခန့်လို့ရတယ်သမရကဒီဝန်ကြီးလို့သမရလို့မျိုးကြက်ရ तू ကောက်ခန့်လို့မရဘူးအဲ့ဒါရထူးခြားချက်ဖြစ်နေဆိုတဲ့ခါကျတော့ तू ကဝန်ကြီးချုပ်အနေနဲ့ထားမဲ့လူတွေကို2010တွေကကြိုတင်ပြီးတော့အဲ့ဒီမှာပြိုင်ခိုင်းတယ်အဲ့ဒီမှာအနိုင်လဲရကြတယ်အခုဒီဘုချုပ်မြစ်ဆွေတို့နောက်ပြောမယ်ဆိုရင်တခြားသောဒီဝန်ကြီးချုပ်ဖြစ်တဲ့လူပေါ့ဦးညံဝင်းတို့ဟိုစကိုင်းတိုင်းမှာဆိုဦးသာအေးတို့အားလုံးကဒီပုံစံတိုင်း तू ကအဲ့ဒီဘီနယ်အဆင့်မှာ तू ကဝင်ပြိုင်ခိုင်းလိုက်တာအခုလည်းကျွန်တော်တို့တေချာသိရသလောက်ဆိုရင်တော့ဒီ2015အတွက်ကအကုန်လုံး तू ကပြင်ဆင်ထားတယ်အဲ့ဒါဒီတိုင်းပဲဝန်ကြီးချုပ်ခန့်မယ်ဆိုတဲ့လူတွေပေါ့နော်ဒါပေမဲ့အဲ့ဒီလူတွေအများစုကရန်ကုန်တိုင်းမှာလည်းမနိုင်ဘူးကျွန်တော်ကြည့်တာဟိုဥစားစကိုင်းတိုင်းမှာဆိုရင်နှစ်ယောက်တောင်မှအဲ့ဒါဝင်းကျုပ်ဦးသားအေးဆိုလည်းပြန်ပြိုင်တယ်ဒီတိုင်းလွတ်တော်ပဲပြီးတော့မှပူပူနွေးနွေးတာဒုတိယဘူချုပ်ကြီးမစ်ဆိုးဆိုလည်းသူဝင်ပြိုင်တယ်သူလည်းရှုံတယ်အဲ့ဒီမွန်ပြည်နယ်မှာလည်းရှုံတယ်ရှုံတဲ့ခါကျတော့သူ့ရဲ့အစီအစဉ်ပေါ့ရွက်ောက်ပွဲမှာအဲ့ဒီအရှုံးများတဲ့ခါကျတော့သူငိုစီစဉ်ထားတဲ့အစီအစဉ်တွေအကုန်လုံးပြတ်သွားကုန်တယ်လွဲချုံသွားကုန်တယ်လို့တော့သုံးသပ်လို့ရပါတယ
်ဟုတ်ကဲ့ပါအခုတိုင်းသားနယ်မြေတွေမှာကျမအရင်တော့ခန့်မှန်းထားတာတော့တိုင်းသားပါတီတွေပဲနိုင်ဖို့များတယ်ဆိုပြီးတော့ပဲကျမတော့ကပြောတောင်ပြောမိပါသေးတယ်အဲ့တော့အခုလောလောဆယ်မှာတွေ့နေရတာတော့တိုင်းသားပါတီတွေတောင်မှ NLD ကိုမနိုင်ဘူးဖြစ်နေတယ်ဥမာရခိုင်မှာဆိုလဲတော်တော်များများ NLD နိုင်ကြရတယ်ပေါ့နောက်ရှမ်းပြည်နယ်မှာလည်း NLD နိုင်ကြရတယ်ပေါ့ဥမာရခိုင်ပြည်နယ်မှာဆိုကျမတို့ညွှန်မှန်းထားတဲ့ဒီ ANP ကဒေါက်တာအေးမောင်ဆိုလို့ရှိရင်လည်းသူကိုယ်တိုင်ရှုံးသွားပါတယ်အဲ့တော့ဒီလိုမျိုးတိုင်းသားနယ်မြေတွေရအခြေအနေလေးတော့ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲကျွန်တော်ကတော့လာဒီ2015ရွေးကောက်ပွဲမှာတွေ့ရတယ်ပေါ့လေတိုင်းသားပါတီတွေရဲ့စိန်ခေါ်မှုကတော်တော်လေးမြင့်မားတယ်လို့ကျွန်တော်ကမြင်တယ်အထူးသဖြင့်တော့ပေါ့လေဒီဒေါ်ဆန်းစုကြည်ရဲ့အချိန်ဝါနဲ့ဩဇာဒီအချိန်ဝါနဲ့ဩဇာကိုသူတို့ကရှင်ပြန်ရတဲ့သဘောမျိုးတက်ရောက်သွားတယ်။ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဥမာတိုင်းရင်းသားပါတီတွေထဲမှာဥမာရှမ်းတိုင်းရင်းသားမြဒီမိုကရေစီအဖွဲ့ချုပ်ဟာလာရခိုင်မျိုးသားပါတီကျွန်တော်တို့မွန်မျိုးသားပါတီအဲ့ဒီအပြင်ပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မိတ်ဆွေဖွဲ့နိုင်တဲ့
မဟာမိတ်
ဖွဲ့နိုင်တဲ့ဒီတိုင်းရင်းသားပါတီတွေနဲ့လက်တွဲပြီးတော့ရပ်တည်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောနေတဲ့ယာကိုင်နှုံးနောက်အနိုင်ရရှိခဲ့တယ်ဆိုရင်เนาะဟိုတမရရောဒုတိယတမရရောနောက်လွတ်တော်ဥက္ကဋ္ဌနှစ်ယောက်ကိုဒုတိယဥက္ကဋ္ဌနှစ်ယောက်ကိုနောက်တိုင်းဒေသကြီးနဲ့ပြည်နယ်အများစုရဲ့ဝင်ကြီးချုပ်တွေရောဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်တဲ့သူတွေဖြစ်လာမှာဖြစ်နေတယ်။အဲ့ဒီအခါကျတော့2010ရွေးကောက်ပွဲတုန်းကပြည်တော်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီကအထူးသဖြင့်ပေါ့လေတိုင်းရင်းသားဒေသတွေမှာသူတို့ဟာတိုင်းရင်းသားလူမျိုးဒါပေမဲ့ပြည်ခိုင်ဖြိုးပါတီဝင်တွေကိုသူကဝန်ကြီးချုပ်အဖြစ်ထားလိုက်တယ်အဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီကိစ္စကိုဘယ်လိုစဉ်းစားမလဲဆိုတာစိတ်ဝင်စားဖို့ကောင်းတယ်ဥပမာအဖြစ်ရှမ်းပြည်နယ်မှာဟလာရှမ်းပြည်နယ်ရဲ့ဝန်ကြီးချုပ်ကိုဟလာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတက်ရောက်ကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတင်မလားအဲ့ဒီလိုပဲရခိုင်ပြည်နယ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်ကိုရခိုင်မျိုးသားပါတီရဲ့ကိုယ်စားလှယ်တယောက်ကိုတင်မလားအဲ့ဒီလိုလုံနိုင်မယ်ဆိုရင်ကျွန်တော်တို့ပြောနေတဲ့เนาะဟိုဖက်ဒရယ်ဒီမိုကရေစီပြည်တော်စုเนาะနောက်ပြီးတော့အမျိုးသားပြန်လည်တင်မြှင့်ရေးအဲ့ဒီအတွက်ကိုအများကြီးအထောက်အကူပြုနိုင်မယ်လို့ကျွန်တော်ကတော့ဟိုမြင်ပါတယ်ဗျဟု
တ်ကဲ့ပါနောက်တစ်ခုဟိုဘဲဥမကွဲတဲ့ပါတီကြီးရှိနေတဲ့ရှင
်
ဟိုဟိုကျမစိတ်ထဲမှာပေါ့ဥမာဆိုလို့ရှင် calling မှာဒါတော့ Facebook သတင်းပေါ့နော် calling မှာ calling မှာ NLD က4,000မဲရပြီးတော့ဇီကြံတဲ့ဟိုပါတီကြီးက3,000ဖြစ်နေပါတယ်အဲ့တော့အဲ့ဒီမှာလဲတဆညတွေကတော့ပြိုင်ညမှာပေါ့နော်ဒါပေမဲ့သူတို့ပါတီဝင်လည်းရှိမှာပဲလေအဲ့တော့သူတို့ကိုယ်စားလှယ်လောင်းတွေလည်းရှိမှာပဲအဲ့ဒါတော့မှဘဲဥမကွဲဘူးဆိုတော့ဘယ်လိုများသုံးသပ်လို့ရလဲရှင
်အဲ့တော့ဟိုပါတီတချို့ကိုပြောမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒါပြည်ထောင်စုပါတီကိုလည်းနမူနာပေးလို့ရပါတယ်ဒါကတော့အခုရုပ်ောက်ပဲပြီးမှရလတ်တွေပုံမှကျွန်တော်ပြောတာမဟုတ်ဘူးငကူတွေကပြောတယ်တချို့ပါတီတွေကပါတီနိုင်ငံရေးပါတီတရားဆိုတဲ့အဆင့်ကိုရောက်မသွားဘူးနိုင်ငံရေးပါတီတရားဆိုတာသူ့ဘာသာသူလမ်းစဉ်ပေါ့နော်ကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေ တို့တွေအကုန်လုံးကရင်ဆိုင်ကျော်လွှားရမယ့်ဟာကဒီဒီမိုကရေစီမှာဆိုစနစ်မှာဆိုရင်တော့ယူကော့ပွဲအဲ့တော့ယူကော့ပွဲကိုသွားဖို့ရည်ရွယ်ချက်ရှိတယ်အဲ့ဒီကိုဖြတ်ကိုဖြတ်သန်းရမယ်ဆိုရင်ပါတီမှာတို့ကိုထောက်ခံတဲ့လူတွေကိုတို့ကတီဆောက်ရတယ်ပထမတစ်ဆင့်မှာဆိုသူ့ပါတီကိုသူတီဆောက်ရတယ်တကယ်ကိုကိုယ့်ပါတီအတွက်အလုပ်လုပ်ပေးမဲ့လူပေါ့နော်အဲ့ဒါဒီကိုတီဆောက်ပြီးတော့မှဒီလူဟာဒီပါတီကိုထောက်ခံခြင်းအဖြစ်သူ့ကိုဂျိုးလည်းရှိမယ်ပါတီလည်းအကျိုးရှိမယ်ပြီးတော့မှနောက်တို့ကိုမဲဆန္ဒပေးမယ်ဆိုတဲ့ဒီလူတို့ကိုလည်းစီယုံရတယ်ဒါကိုအမြဲတစေသူလုပ်နေရတယ်ဆိုတော့တို့တွေကဥမာဒီအခုပါတီကြီးတွေရဲ့ပေါ့နော်ဟို policy တွေဘာတွေထဲကဘာတွေမှချွင်ရင်ရရှိမလဲအဲ့ဒါတွေကိုအားလက်ချက်တွေယူပြီးတော့မှသူကဒီလူတွေကိုသွားပြီးတော့စီယုံတာတွေလုပ်မယ်နောက်လမ်းကြောင်းတာတွေလုပ်မယ်အဲ့ဒီနီးနဲ့တိဆောက်တာတွေလုပ်ရတယ်ဒါပေမဲ့ကျွန်တော်ကြည့်တဲ့ခါကျတော့ပါတီတော်တော်များများကအဲ့ဒီအလုပ်တွေဘယ်သူမှမလုပ်ကြဘူးမလုပ်တဲ့ခါကျတော့ဟိုဘာဖြစ်လာတယ်လဲဆိုတဲ့ခါကျတော့ဒီစည်ရင်းတွေပါဒီဝင်ထားတယ်ဟိုငွေချိပြမယ်ဆိုရင်ဝင်ကြတယ်ဟိုအစံကြားမယ်ဆိုရင်ဒါဝင်ကြတယ်တချို့ကျတော့မလွဲတာမကင်းတာအာရဘိုင်နဲ့မကင်းတဲ့ပါတီတွေမှာကြားတဲ့ခါကျတော့ဒီပါတီကိုဟိုဟန်ဆောင်ပြီးတော့ဟိုဝင်ပြကြတယ်ပွဲတယ်ဆိုရင်လာတက်ကြတယ်ဒါပေမဲ့သူတို့စီမှာအဲ့ဒီပါတီစိတ်လည်းမရှိဘူးထောက်ခံခြင်းစိတ်လည်းမရှိဘူးဆိုတော့အဲ့ဒီလိုအခြေအနေမျိုးအောက်မှာဒီလူတွေကိုယ်တိုင်ကိုကကျွန်တော်ထင်တယ်သူ့ပါတီကိုသူမဲမပေးတော့အဲ့လိုဘဲဥမကွဲတာပဲဖြစ်မှာပေါ့ဒါကတော့ကျွန်တော်ဘေးပါတီဘေးပါတီနာမည်တက်ပြီးတော့ပြောတာမဟုတ်ဘူးအခုဆိုရင်လက်တွေ့မြင်ရပြီတချို့ဆိုရင်ကျွန်တော်တို့ဟိုပါတီတွေကိုတန်းစီစရာမှာပေါ့နော်နံပါတ်1အမအများဆုံးတင်သွင်းတဲ့ပါတီကဘေးပါတီနံပါတ်2ဆိုဘယ်သူ NLD နဲ့ပြန်ခိုင်ပြောပေါ့အဲ့တော့3 4 5 6ပါတီတွေကကျွန်တော်တို့ငကိုတွေကဟိုပါလေဟိုဟိုကျူပြီးတော့ပြောခဲ့တာဒါတည်းကဟိုငွေတက်တယ်လို့ဆိုတာအမှလောက်နေတင်ပြီးတော့မှအဲ့လိုအနေထားနေရောက်သွားတာတကယ်တကယ်ပြည်သူလူထုကိုစီးယုံတာတဲ့ချာမရှိတဲ့ခါကျတော့ချုပ်ပါတီတွေဆိုဒီနေ့ချိန်ထိအမှလောက်နေအများကြီးတင်တာတယောက်မှနိုင်တယ်လည်းမကြဘူးတချို့ဆိုနှစ်ယောက်နိုင်တယ်လည်းမကြဘူးတချို့ဆိုလုံးလုံးမနိုင်ဘူးဆိုတော့မှပါတီကောင်းဆောင်ကိုလည်းပြောနေတာရှိတယ်အဲ့လိုအခြေအနေရောက်ပါတို့တွေကပြည်သူလူထုကိုမစီးယုံဘူးပါတီကိုတီတီဟိုဥစ္စာပေါ့နော်ကောင်းကောင်းတိဆောက်တာမရှိလို့အဲ့ဒီအခြေအနေကြုံရတယ်လို့ထင်ပါတယ်သူ့ပါတီကိုသူမဲပေးမလားမပေးဘူးလားဆိုတာကျွန်တော်တို့ကသတင်းစာဆရာတွေဆိုတော့အများအားအဲ့ဒါကိုတွေးတယ်အထောက်ထားတစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ပီကန်မျိုးပါတီဆိုသူကြွေးကြော်တာရှိတယ်သူ့မှာပါတီဝင်အင်အားဘယ်နှသန်းရှိတာပေါ့အလားတူပဲတောင်သူလူသမားအဲ့ဒါဟိုဥစ္စာဖွံ့ဖြိုးတိုးတက်ရေးပါတီဆိုလဲသူ့မှာဘယ်နှသန်းဆိုပြီးတော့ရှိတယ်အဲ့ဒါအဲ့လိုမျိုးကြီးညာထားတာပေါ့နော်ဆိုတော့နောက်အခုမဲဆင်းရလက်တွေအသေးစိတ်ထွက်လာတော့မယ်အဲ့ဒီခါကျရင်အဲ့ဒီလောက်အရေးအတွက်တွေမရှိဘူးပေါ့နော်နည်းနည်းပါးပါးလေးပဲရတယ်ဆိုရင်တော့ဒါကသေချာတယ်သူပါတီဝင်တွေကိုယ်တိုင်အဲ့ဒီပါတီကိုမဲမပေးဘူးဆိုတာတော့ကျွန်တော်တို့သေချာဖော်ထုတ်လို့ရပါ
ဟုတ်ကဲ့ပါအရန်ကိုပြုပြင်ပြောင်းလဲခြင်းနေတဲ့နိုင်ငံကြီးကိုပြုပြင်ပြောင်းလဲခြင်းနေတဲ့ပြည်သူလူထုကအင်တိုင်းအားတိုင်းနဲ့မဲပေးပြီးသွားကြပါပြီအဲ့တော့ကိုယ်ကိုယ်တိုင်လည်းပြုပြင်ပြောင်းလဲဖို့လိုပါတယ်ဆိုတာကိုတိုက်တွန်းရင်းနဲ့ဒီကနေ့စကားဝိုင်းကိုညီကုန်းချုပ်ပြစေရှင်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာဒေါက်တာခေမောင်ညိုရဲ့ဆရာစာရေးဆရာဦးစီသူအောင်မြင့်နဲ့ဒေါက်တာရံမြင့်သိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ
်ရန်ကုန်ရုံးတာဝန်ခံဒေါက်ခင်ဆိုးဝင်းကနိုင်ငံရေးလေ့လာသူတွေဖြစ်တဲ့ဒေါက်တာခေမောင်ညိုဒေါက်တာရံမြင့်သိန်းသတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့ဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာသောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 24 25နဲ့30နှစ်တို့ကနေဖန်ယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ရပြီးမှဖြစ်ပါတယ်ခင်ဗျာ
ရွေးကောက်ပွဲရလဒ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ဆက်လက်ကြီးညာနေတာမှာနောက်ဆုံးကျွန်တော်တို့အခုအချိန်ပိုင်းအထိထွက်ထားပြီးသည်မရလဒ်တွေအကြားအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်2ရက်ပေါင်းပြည်တော်စုလွှတ်တော်အတွက်အမတ်အရေးအတွက်250ကျော်ရထားပြီးပြီလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ဒီအရေးအတွက်အတိုင်းအတီးဖြစ်မယ်ဆိုရင်တော့ NLD အနေနဲ့သမရကိုရွေးကောက်တင်မြှောက်ခွင့်လွှတ်တော်အသီးသီးကိုထိန်းချုပ်ခွင့်အစိုးရအဖွဲ့ကိုကြီးမှုဖွဲ့စည်းခွင့်တွေရဖို့လိုအပ်တဲ့အမတ်အရေးအတွက်သိမ့်မလို့တော့ဘူးလို့ဆိုရမှာပါရွေးကောက်ပွဲမှာပြည်သူလူထုရဲ့ထောက်ခံမှုရဖို့စွမ်းဆောင်ခဲ့တဲ့ဒေါက်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အောင်မြင်မှုကိုလှိုက်လဲဝမ်းမြောက်စွာချီးကျူးဂုဏ်ပြုပါတယ်လို့မြန်မာသမရရုံးရထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစိုးရအနေနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့ရွေးချယ်မှုနဲ့အဆုံးဖြတ်ကိုလေးစားလိုက်နာပြီးတတ်မှတ်အချိန်တွေအတိုင်းအေဂျင့်တည်ငြိမ်စွာလွှတ်ပြောင်းနိုင်ရေးဆောင်ရွက်သွားမယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်အဆိုပြုတဲ့တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းတွေပြီးဆုံးသွားချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်မယ်လို့လည်းသမရရုံးရထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကြီးမားပြီးစီးသွားတဲ့တမိုင်းဝင်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီကိုဦးတည်တဲ့လမ်းကြောင်းမှာရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးအပြောင်းအလဲလူကျင်တဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ပေါ်ခဲ့ကြတဲ့မြန်မာလူထုရဲ့အောင်ပွဲဖြစ်တယ်လို့ပြည်ထောင်စုချုပ်ဒေးဗစ်ကင်မရွန်နဲ့ကနေဒါဝန်ကြီးချုပ်တို့ကကြေညာပြောဆိုကြပါတယ်ခင်ဗျာ
။သတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံရဲ့ညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6ညနေ6နာရီကနေ9နာရီထိ line dometer 19.25 ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါခင်ဗျာကျွန်တော်ဇန်နိုင်ပါ
This program has come to you from the Voice of America, Washington.